Welcome to the Voice of America in Burmese.
မင်္ဂလာရှိတယ်မနက်ခင်းဖြစ်ကြပါစေရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2013ခုနှစ်ဖေဖော်ဝါရီလ18ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်9:00ခွဲကနေ9:00အထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင
်ကျွန်မဧသနာကျော်ပါရှင်ပါကစ္စတန်နိုင်ငံအနောက်တောင်ဒေသမှာရှီယာမွတ်စလင်တွေကိုပြစ်မှတ်ထားပြီးတော့ဘုံခွဲတိုက်ခိုက်လို့လူ63သေဆုံးပြီးတော့လူ200နီးပါးဒဏ်ရာရသွားကြပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့ပြည်ပခိုက်တွေနဲ့ပတ်သက်ပြီးတော့စိုးရိမ်မိတယ်လို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်တောမတ်စ်အိုဟေကင်တာနာကပြောကြားသွားပါတယ်။ဒီလိုမျိုးဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုဒီမနေ့ပြောပြပေးဖို့ရှိပါတယ်မန္နနာကြီ
း။ဟုတ်ကဲ့ပါရှင်။သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့
I am concerned about the ongoing practice of arbitrary arrest and torture during interrogation.
မြန်မာနိုင်ငံကိုသတင်းတပတ်နှိပါကြလာရောက်ခဲ့တဲ့ကုလသမဂ္ဂအထူးကုဇလဲမစ္စတာကင်တာနာကမြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဟာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့အညီဖြစ်ဖို့လိုနေသေးတယ်လို့ပြောကြားခဲ့တဲ့အကြောင်းနဲ့တူလူသားချင်းစာနာမှုအကူအညီတွေကိုမျှော်လင့်နေကြတဲ့ကချင်စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေနဲ့နိုင်ငံတကာအကြောင်းသားများငြိမ်းချမ်းရေးဆုပေးပွဲကိုတက်ရောက်ခဲ့တဲ့88မျိုးဆက်အကြောင်းသားခေါင်းဆောင်တချို့ရဲ့နော်ဝေနိုင်ငံခီးစဉ်အကြောင်းကိုလည်းအခုမနေ့မှကြားဖို့ရှိပါတယ်ရှင်။ဒီအကြောင်းတွေကိုမပြောခင်2013ခုနှစ်ဖေဖော်ဝါရီလ18ရက်တနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမယေးတန်တာကျော်နဲ့ကိုရန်နိုင်ကကြေညာပေးပါမယ်ရှင်။
ပါကစ္စတန်နိုင်ငံအနောက်တောင်ဒေသမှာရှီယာမွတ်စလင်တွေကိုပြစ်မှတ်ထားပြီးတော့ဘုံခွဲတိုက်ခိုက်လို့လူ63သေဆုံးပြီးတော့လူ200နီးပါးဒဏ်ရာရသွားကြတယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောပါတယ်။ကာတာမြို့ကရှီယာရီအနေများတဲ့နေရာမှာအဝေးဒိန်းခလုတ်နဲ့စနေနေ့ကဘုံခွဲခဲ့တာဖြစ်တယ်လို့အစ်စ်မြင့်ရဲအရာရှိသူကပြောသွားတာပါ။တေဆုံးသူအများစုဟာရှီယာမွတ်စလင်တွေဖြစ်ကြပြီးတော့တေဆုံးသူတွေထဲမှာအမျိုးသမီးတွေကလေးတွေလည်းပါဝင်တယ်လို့အဲ့ဒီရဲအရာရှိကပဲဆိုပါတယ်။အစိုးရကတားမြစ်ထားတဲ့ရှီယာအဖွဲ့တစ်ခုဖြစ်တဲ့ Lashkar-e-Jhabvi ကဒီဖောက်ခွဲမှုကိုလှုံ့ဆော်တာဖြစ်တယ်လို့အဲ့ဒီအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကဆိုပါတယ်။ကွာတာမြို့ကရှီယာမွတ်စလင်တွေအနေပြားတဲ့နေရာကိုပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကလည်းဘုံးနေဇက်တိုက်ခွဲတိုက်ခိုက်ခဲ့လို့လူ90ကျော်တေဆုံးခဲ့ရတဲ့ဖြစ်ရပ်နောက်ပိုင်းမှာမနေ့ကတိုက်ခိုက်မှုကအဆိုးရွားဆုံးဖြစ်ပါတယ်။ Lashkar-e-Jhabvi အဖွဲ့ကပထမတိုက်ခိုက်မှုတွေကိုလည်းသူတို့လုပ်တာပါလို့ပြောခဲ့တာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခတွေနဲ့ရခိုင်ပြည်နယ်မှာဖြစ်နေတဲ့လူမျိုးရေးကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မိတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်မစ္စတာတောမတ်စ်အိုဟေကင်တာနာကပြောလိုက်ပါတယ်။မြန်မာနိုင်ငံကို9ရက်ကြာခီးစဉ်အဖြစ်လာရောက်ခဲ့တဲ့မစ္စတာကင်တာနာကသူ့ခီးစဉ်ရဲ့နောက်ဆုံးနေ့ကရန်ကုန်လေစိတ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအထက်မှာပြောလိုက်တာဖြစ်ပါတယ
်။ I am concerned about the ongoing practice of arbitrary arrest and torture.During interrogation by the
military. ကချင်မျိုးသားတွေကို KIA အဖွဲ့ဝင်တွေဖြစ်တဲ့ဆိုပြီးတော့မြန်မာစစ်တပ်ကတရားဥပဒေမဲ့ဖမ်းဆီးတာတွေဆက်ဖြစ်နေတာစစ်ဆေးမေးမြန်းနေစဉ်အတွင်းမှာညင်မှန်နှိပ်စက်တာတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့စိုးရိမ်မိပါတယ်ဆိုပြီးတော့ Mr. Kintana ကသတင်းတောက်တွေကိုပြောသွားတာဖြစ်ပါတယ်။ Mr. Kintana ဟာမြန်မာနိုင်ငံမှာရှိနေစဉ်အတွင်းကချင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ်။မြန်မာသမ္မတဦးသိန်းစိန်အစိုးရဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အတော်များများနဲ့အပြစ်ရစေးရေးသဘောတူညီမှုတွေရခဲ့ပေမဲ့ကချင်လက်နက်ကိုင်အဖွဲ့နဲ့တော့အခုချိန်ထိသဘောတူညီမှုရဖို့အတွက်ဆွေးနွေးနေတုန်းပဲဖြစ်ပါတယ်။ဒါပြင်မြန်မာနိုင်ငံအတွင်းအစိုးရနဲ့လူနည်းစုတိုင်းရင်းသားတွေကြားမှာဖြစ်နေတဲ့ပဋိပက္ခတွေကိုဖြေရှင်းတဲ့နေရာမှာတိုးတက်မှုတွေရှိလာအောင်လုပ်ဖို့လဲမစ္စတာကင်တာနာကမြန်မာအစိုးရကိုတိုက်တွန်းပြောကြားတော့ပါတယ်ခင်ဗျာ
။စင်ကာပူနိုင်ငံမှာပြည်ပငါအခြေချနေထိုင်သူတွေကိုလက်ခံပေးပြီးတော့နိုင်ငံရဲ့လူအရေးကိုတိုးမြှင့်မှုအစီအစဉ်ကိုစတင်တဲ့အနေနဲ့ရှာရှာပါပါအစိုးရစတင်ဆန္ဒပြပွဲမှာလူပေါင်းထောင်ပေါင်းများစွာပါဝင်ဆန္ဒပြခဲ့ကြပါတယ်။လက်ရှိလူအရေး 5.3 သန်းကနေပြီးတော့30ရာခိုင်နှုန်းတိုးမြှင့်မဲ့အစိုးရရဲ့အစီအစဉ်ကိုစတင်တဲ့ကြွေးကြော်သံတွေဟဲ့ကြွေးမကျေနပ်ကြောင်းရေးထားတဲ့ဆိုင်းမုတ်တွေတိုင်ဆောင်ပြီးတော့မိုးရဲရေထဲမှာဆန္ဒပြခဲ့ကြတာပါ။လက်ရှိအာဏာရ People's Action Party ကဒီအစီအစဉ်ကိုအစိုးပြုချက်မူကြမ်းကိုဇန်နဝါရီလတော့မူဝါဒရေးရာစာဆောင်မှာဖော်ပြခဲ့တာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာသားဖွားနှုတ်နှဲပါတာကိုတံပြန်မှုရဲ့ငွေရောင်ဆူနာမီရေဒီရေလှိုင်းလို့သူတို့ခေါ်တဲ့အသက်ကြီးရင်သူတွေပို့ပြီးတော့များလာတာရဲ့ကိုကာမီဖို့အတွက်လူရည်တိုးပွားဖို့လိုတယ်လို့အစိုးရကပြောပါတယ်။ ပြည်ပကအခြေချနေထိုင်သူတွေများပြားလာရင်နိုင်ငံရဲ့လူရေဖွံ့ဖြိုးလာမှာဖြစ်ပါတယ်။ဒါပေမဲ့လည်းစန့်ကျင်ဆန္ဒပြသူတွေကတော့နိုင်ငံသားတွေအများကြီးရောက်လာမယ်ဆိုရင်စင်ကာပူရဲ့ယဉ်ကျေးမှုအမှတ်အသားတွေပျောက်သွားနိုင်တယ်လို့ပြောနေတာပါ။ပြီးတော့နေထိုင်သူတွေအများကြီးတိုးလာရင်လည်းအိမ်ဈေးတွေအခွန်အခောက်တွေမြင့်နေပြီးသားကအခြေအနေပိုဆိုးသွားမယ်လို့ပြောကြပါတယ်ရှင်။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ဟာကွယ်လွန်သွားခဲ့ပြီဖြစ်တဲ့သူ့ဖခင်ကင်ဂျုံအီးရဲ့မွေးနေ့ကိုအမတ်တရအကုန်ပြုခဲ့ပါတယ်။ပျုံယမ်းမြို့ရဲ့ကျောင်းတစ်ခုအပြင်ဘက်မှာသူ့ဖခင်ကင်ဂျုံအီးနဲ့အဖိုးဖြစ်သူကင်အီဆွန်းတို့ရဲ့ရုပ်ထုတွေကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ကစနေနေ့ကဖွင့်လှစ်ပေးခဲ့ပြီးအဲ့ဒီခန်းနာကိုမြောက်ကိုရီးယားစစ်ဘက်ခေါင်းဆောင်တွေနဲ့တခြားတာဝန်ရှိသူတွေတက်ရောက်ခဲ့ကြပါတယ်။ဒါပြင်ကင်ဂျုံအန်နဲ့သူ့ရဲ့ဇနီးရီဆိုဂျူးတို့ဟာမြောက်ကိုရီးယားအစိုးရရဲ့ထိပ်တန်းတာဝန်ရှိသူတွေကိုသူ့ဖခင်ကင်ဂျုံအီးကိုမြုပ်နှံထားတဲ့ကွန်ဆူဆန်နန်းတော်တဲကိုဦးဆောင်ပြီးတော့လဲခေါ်ဆောင်သွားခဲ့ပါတယ်။ဒါပြင်မြောက်ကိုရီးယားခေါင်းဆောင်ဟောင်းတီရဲ့ရုပ်ထုကိုကင်ဂျုံအန်နဲ့သူ့ဇနီးတို့သွားရောက်ဂါရဝပြုခဲ့တာကိုလည်းမြောက်ကိုရီးယားအစိုးရရုံးမြင့်တန်ကြားတွေကပြသခဲ့ပါတယ်ခင်ဗျာ
။ VOA American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့9နာရီခွဲကနေပြီးတော့9နာရီထိလိုင်းဒိုမီတာ24 kHz 12123ညလိုင်းဒိုမီတာ32 kHz 6325လိုင်းဒိုမီတာ40 kHz 6433ညလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American သင်ကနေပြောနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါအောင်မယ်ရှင်အီရန်နိုင်ငံဟာနျူကလ িয়ার လက်နက်တီထွင်မှုမကြိုးစားနေပါဘူး။ဒါမဲ့လေသူတို့အဲ့ဒီလိုလှုပ်ချင်ရင်လည်းဘယ်နိုင်ငံမှတားဆီးလို့မရပါဘူးလို့အီရန်ရဲ့ဘာသာရေးခေါင်းဆောင်ကြီးအာယာတိုလာအာလီဟာမနီကပြောပါတယ်။အီရန်နိုင်ငံကနိုင်ငံရေးရာကိစ္စရပ်တွေကိုအပြည့်အစုံအဆုံးဖြတ်ပေးနိုင်တဲ့အာယာတိုလာအာလီဟာမနီကအီရန်ဟာနျူကလ িয়ার လက်နက်ပပျောက်ရေးကိုထောက်ခံအားပေးနေပါတယ်လို့မနေ့ကစနေနေ့ကပြောကြားသွားတာပါ။သူအဆိုနျူကလ িয়ার လက်နက်ခြုံငိမ့်အောင်လုပ်ရမယ်လို့ကျွန်ုပ်တို့ယုံကြည်ထားပါတယ်။အနုမျိုးလက်နက်တွေမလိုချင်ပါဘူးလို့မစ္စတာဟာမနီကသူ့ရဲ့အင်တာနက်အစာမျက်နှာမှာမှတ်ချက်ရေးထားတာပါ။ဒါပေမဲ့လည်းခုနကပြောသွားသလိုအီရန်ကသာနျူကလ িয়ার လက်နက်ပိုင်ဆိုင်ခြင်းနဲ့စိတ်ရှိရင်လည်းဘယ်သူမှတားလို့ရမှာမဟုတ်ပါဘူးလို့လည်းရေးထားပါတယ်။နျူကလ িয়ার လက်နက်တွေကိုတားမြစ်ထားကြောင်းဘာသာရေးခေါင်းဆောင်ကြီးဟာမနီရဲ့ဘာသာရေးအမိန့်ဒီဂရီကိုအီရန်မှာမဖြစ်မနေလိုက်နာရမှာဖြစ်တယ်လို့အီရန်အရာရှိကလည်းပြောကြပါတယ်ရှင်။
ဂိုလန်ကုန်းပြင်မြစ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခအတွင်းဒဏ်ရာရခဲ့တဲ့ဆီးရီးယားလူမျိုး9ယောက်ကိုအစ္စရေးနိုင်ငံကဆေးရုံစီကိုဘေးကင်းရာရွှေ့ပြောင်းပို့ဆောင်ပေးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါရယ်။ဂိုလန်ကုန်းပြင်မြစ်ကိုကာထားတဲ့ချန်စီယိုနာမှာဒဏ်ရာရနေတဲ့ဆီးရီးယားနိုင်ငံသားတွေကိုအစ္စရေးစစ်သားတွေကစနေနေ့မှကူးတပေးခဲ့တယ်လို့အစ္စရေးစစ်ဘက်ပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်။အဲနောက်မှာတော့အစ္စရေးနိုင်ငံမြောက်ပိုင်းဆာဖတ်မြို့ကဆေးရုံကိုလွှဲပြောင်းပို့ဆောင်ပေးခဲ့တာဖြစ်ပါရယ်။အဲ့လူတွေကိုလူသားချင်းစာနာမှုအပေါ်မှာအခြေခံပြီးတော့အကူအညီတွေပေးနေတယ်လို့အစ္စရေးဒုတိယဝန်ကြီးချုပ်မိုရှေယလွန်ကအစ္စရေးရုပ်သံကိုပြောခဲ့ပါတယ်။ဒါပေမဲ့ဆီးရီးယားစစ်ပွဲကိုဝင်မပါဘူးဆိုတာနဲ့ဆီးရီးယားနိုင်ငံကဒုက္ခသည်တွေအစုလိုက်အပြုံလိုက်ကိုခိုလုံခွင့်ပြုမှာမဟုတ်ဘူးဆိုတဲ့အစ္စရေးရဲ့မူဝါဒကိုတော့အပြောင်းလဲလုပ်မှာမဟုတ်ဘူးလို့သူကပြောပါတယ်။အဲ့ဒီဒဏ်ရာရတဲ့ဆီးရီးယားနိုင်ငံသားတွေဟာသမရဘရှာအာဆတ်ကိုတော်လှန်နေတဲ့သဘုံအဖွဲ့ကလားဒါမှမဟုတ်အစိုးရဘက်ကလားအယက်သားတွေလားဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့သူကပြောပါတယ်။ဂိုလန်ကုန်းပြင်မြစ်နာကခန်အာနာဘတ်မြို့ကစစ်ရဲကင်းစခန်းတစ်ခုကိုဆီးရီးယားသဘုံတွေကဝင်ရောက်စီးနင်းခဲ့တယ်လို့ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကတော့ဇနီးနေ့မှာပြောခဲ့ပါတယ်ခင်ဗျာ။
ကမ္ဘာမှာစီးပွားရေးရှင်ပြိုင်မှုရည်ရွယ်ချက်နဲ့ငွေကြေးလဲလှယ်နှုန်းတွေကိုမတက်မှတ်ပါဘူးလို့ကမ္ဘာထိပ်တန်းဆက်မှုနိုင်ငံတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံပေါင်း20ကခေါင်းဆောင်တွေကတိပြုသွားကြပါတယ်။စီးပွားရေးရှင်ပြိုင်မှုနဲ့ငွေကြေးတန်ဖိုးချတာမျိုးမလုပ်ဖ ೇನೆ ဈေးကွက်တွေကိုလည်းဖွင့်ထားပေးဖို့ကိုမော်စကိုမြို့တော်မှာတွေ့ဆုံနေတဲ့ G20 ခေါင်းဆောင်တွေရဲ့ပူးရဲကြေညာချက်ကိုဒီ IMF နိုင်ငံတကာငွေကြေးရံမှုငွေအဖွဲ့ရဲ့ညွှန်ကြားရေးမှူးခရစ်စတင်းလက်ဂတ်ကလည်းစနေနေ့ကပဲတန်ရောင်လိုက်ပြီးတော့ပြောကြားသွားပါတယ်။တကယ်လို့သာစီးပွားရေးအမျက်ရလိုမှုနဲ့သူတို့ရဲ့ငွေကြေးလဲလှယ်နှုန်းကိုတန်ဖိုးချအောင်လှုပ်ဆောင်မယ်ဆိုရင်ကမ္ဘာရဲ့စီးပွားရေးနလန်ထူမှုရိုင်းနေတဲ့အခြေအနေကလမ်းကြောင်းတင်ဆောင်သွားနိုင်တယ်ဆိုပြီးရင်းနှီးမြှုပ်နှံသူတွေနိုင်ငံရေးသမားတွေကအစိုးရနေကြတာဖြစ်ပါတယ်။ဂျပန်မှာဆိုရင်စီးပွားရေးပြန်နှိုးဆော်ပြီးတော့တခြားနိုင်ငံတွေအပေါ်အသာရဖို့အတွက်ဂျပန်ရန်ကိုတန်ဖိုးချပစ်ထားတယ်လို့ပြောကြတာကိုခံနေရပါတယ်ရှင်။ရုရှားကတရင်တပုတ်မှာတော့ရုရှားနိုင်ငံယာရယ်တောင်ပေါ်မှာပောက်ကွဲပြက်ကျသွားတဲ့ကြီးမားတဲ့အုတ်ကာခဲကြီးရဲ့အပိုင်းအစတွေကိုရှာဖွေဖို့အတွက်ရင်းငုတ်သမားတွေရေခဲတမျှအေးနေတဲ့ရေကန်ထဲမှာရှာဖွေခဲ့ကြပေမဲ့လည်းဘာမှမတွေ့ခဲ့ရဘူးလို့ရုရှားအာဏာပိုင်တွေကပြောပါရဲ့တောက်ချာနေကအလေးချိန်၁၀တန်လောက်ရှိတဲ့မီးဆွဲလောင်နေတဲ့အုတ်ကာခဲကြီးကကောင်းငင်ထဲကနေပြီးတော့နျူကလ িয়ার ဘုံးအလုံး20အားနဲ့ ပြုတ်ကျပောက်ကွဲခဲ့လို့ရုရှားနိုင်ငံရှာယာဘင်းစ်ဒေတာကဒေတာကန်တွေကြောက်လန့်ခဲ့ကြရတာပါပြုတ်ကျပောက်ကွဲခဲ့တဲ့အချိန်နဲ့အစအုံတွေထိခိုက်ခဲ့ရပြီးတော့ဗတင်းတကားထောင်ပေါင်းများစွာပောက်ကွဲထွက်ခဲ့တယ်လို့လူပေါင်း 1100 ကျော်ဒဏ်ရာရရှိခဲ့ရတာဖြစ်ပါတယ်လွန်ထွက်လာတဲ့မန်ကွဲစားတွေကြောင့်လူတွေအများစုထိခိုက်ခဲ့ကြရတာဖြစ်တယ်လို့ပြည်ထရေးဝန်ကြီးဌာနကဆိုပါတယ်ထိခိုက်ပျက်စီးမှုတန်ဖိုး33သန်းလောက်ရှိတယ်လို့ဒေတာကန်အုပ်ချုပ်ရေးမှူးကပြောပါတယ်ရှင
်အင်္ဂလန်မှာစနေနေ့ကကစားခဲ့တဲ့ FA ဖလားဘောလုံးပွဲမှာ Blackburn Rovers အသင်းကအာဆနယ်ကို Emirates ကွင်းမှာတကူးကူးမရှိနဲ့အနိုင်ရပြီးတော့ quarter final ကိုတက်သွားပါပြီ Blackburn အတွက်ဂိုးကိုတော့ Kazim Richard က82မိနစ်မှာသွင်းပေးခဲ့တာပါအာဆနယ်အသင်းဟာအင်္ဂါနေ့မှာ Bayern Munich နဲ့ Champions League ပွဲရှိတာကြောင့် Wilshere Gazola နဲ့ Walcott ကိုအရန်ဖြစ်ပေထည့်ကစားခဲ့ပါတယ်။ဒါပေမဲ့လည်းအာဆနယ်နီးပြဝင်ကားကတော့ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီးတော့ဘာမှအစဉ်ကြီးပေးစရာမရှိဘူးလို့ပြောပါတယ်။ Oldham နဲ့ Everton ပွဲမှာတော့ Everton အသင်းဟာ2ဂိုးတကိုးနဲ့ဦးဆောင်နေပြီးမှပွဲပြီးကနီးကြမှာ Oldham ကချီပါကိုတင်ပြီးတော့2ဂိုးစီတည်းဖြစ်သွားပါပါတယ်။ဒါပြင် Millwall က Luton ကို3ဂိုးကိုမရှိနဲ့အနိုင်ရပြီးတော့ Barnsley ကလည်း MK Dons ကို3ဂိုးတကိုးနဲ့အနိုင်ရသွားပါတယ်ခင်ဗျာ
2013ခုနှစ်ဖေဖော်ဝါရီလ18ရက်တနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်ရေးတင်ပြကြော်နဲ့ကိုရန်နိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကို VOA Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့သတင်းဆောင်မှသတင်းပေးပို့ချက်တွေနဲ့အတူပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်ရှင်။ဒီမနေ့တော့လူခွင့်ရေးထူးကိုစလေရဲ့သတင်းစာရှင်းလင်းပွဲနဲ့စပါမယ်ရှင်။မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုလေ့လာကဲခတ်ဖို့၅ရက်ကြာခီးလာရောက်ခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ် Thomas O. Hakintana ဟာသူ့ရဲ့ခီးစဉ်အဆုံးသတ်တဲ့မနေ့စနေနေ့ကတော့မြန်မာနိုင်ငံကနေပြန်လဲမထွက်ခွာခင်ရန်ကုန်လေစိတ်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ Mr. Quintana အနေနဲ့သူ့ခီးစဉ်နဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲမှာဘာတွေအဓိကပြောကြားခဲ့သလဲဆိုတာကိုသိနိုင်ဖို့အဲ့ဒီသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA Wine Dot သားဦးရော်နီငိမ့်ကိုကိုကြော်ကြော်တိန်ကဆက်သွယ်မေးမြန်းတဲ့အခါမှာအခုလိုစပြီးပြောခဲ့ပါတယ်ရှင်
။ချုပ်ပြီးပြောမယ်ဆိုရင် the kind in a ချင်းနေပြီးပြောတယ်။နောက်ကချင်းပြည်နယ်ကိစ္စပြီးပြောတယ်။နောက်ပြီးတော့ဒီနိုင်ငံရေးအကျဉ်းသားတွေကိစ္စပေါ့နော်။အဲ့တော့ဒီရခိုင်ပြည်နယ်အခြေအနေကိုပြောမယ်ဆိုလို့ရှိရင်သူကဒီစစ်တွေမြေပုံဒီပေါက်တော့အဲ့ဒီဒေတာဒီကိုကြားပြီးတော့ဒီဗုဒ္ဓဘာသာဝင် IDP တွေစခန်းတွေကိုပြောက်ခဲ့တယ်။ပြီးတော့ဒီစစ်တွေဒီခြောက်ကိုလည်းပြောက်ခဲ့တယ်ဆိုလို့ကြောက်ပြီးပြောတယ်။အဲ့တော့ဒီအရင်ရက်ဆိုင်ပေါ့နော်ဒီဒုက္ခတွေဒီရဲ့ဒီသဝင်းနေရတဲ့ဒီရေးချက်တွေဖြစ်ရှိမှုတွေဟာတူတက်မှုတရုတ်ပြားရှိတာကိုသိရတယ်လို့သူပြောပါတယ်အဲ့ဒါရခိုင်ကိစ္စနဲ့ပတ်သက်ပြီးပြောတာပါကချင်ကိစ္စနဲ့ပတ်သက်ပြီးပြောတဲ့အခါမှာလည်းသူကဒီမီကီနာနဲ့ဝိုင်းမော်တဝိုက်မှာရှိတယ်ဒီ IDP ရဲ့စခန်းတွေကိုပြောခဲ့တယ်ပြီးတော့ဒီမီကီနာထောင်ရဲ့သူသွားခဲ့တယ်ဆိုတော့ကြောင့်သူပြောတယ်ကချင်ကိစ္စမှာဆိုရင်ဒီအခုဟလာဒီအပြစ်ခံရစဲတဲ့ဒီချွေတွေဝယ်ရတူတဲ့ဖို့သူနေတဲ့ဘောကျင်းအားရပြီးတော့ဒီကိစ္စကရှေ့ကိုပုံပုံပြီးတော့ဘောတော့လာမယ့်ပရင်းပတ်အနေနဲ့ဒီမှာရှေ့ကိုဒီကိစ္စရဆဲတဲ့ကိစ္စပုံပုံတူတဲ့ကောင်းမလားလိမ့်မယ်သူပြောနေတယ်ဆိုတဲ့အကြောင်းဒီပြောပါတယ
်ဟုတ်โอเคကိုရနီဒီကချင်ပြည်နယ်ဘက်ကိုသူသွားတဲ့အခါမှာမစ္စတာကင်နနာကအစိုးရတာဝန်ရှိသူတွေရဲ့အစီအစဉ်နဲ့ပဲကချင်ဒေသဘက်ကိုသွားရောက်ခဲ့ပြီးတော့ဒီကချင်လူမျိုးစုလက်နက်ကိုင်အဖွဲ့ကထိန်းချုပ်ထားတဲ့ဒေသတွေစီသူမသွားခဲ့ဘူးအဲဒါကြောင့်ကချင်ဒေသတခုလုံးရဲ့တကယ်အခြေအနေမှန်ကိုသူသိနိုင်မှာမဟုတ်ဘူးဆိုပြီးတော့ဝေဖန်တာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့မစ္စတာကင်နနာကပြောသွားတာတခုခုများရှိပါလားခင်ဗျာ
အော်အဲ့ဒီအမေကိုကျွန်တော်ကိုယ်တိုင်လည်းပြီးရပါတယ် KIU ကခင်ဗျားကိုပြောတယ်ဒီအစိုးရထိန်းချုပ်တဲ့တဲ့ကိုပဲခင်ဗျားရောက်တဲ့ဒီကချင်ထိန်းချုပ်တဲ့ဒေသတွေခင်ဗျားရောက်တဲ့အတွက်ဒီခင်ဗျားတကယ်အခြေအနေမှန်ကိုမသိနိုင်ဘူးသူပြောတဲ့ခါမှာသူကဟုတ်တယ်လို့သူပြောပါတယ်အဲဒါကြောင့်လို့သူရှင်းတင်ပါနေလို့သူမသိရဘူးဒါပေမဲ့သူသင်ချာပြောရတာရက်ဆက်ကြမ်းကြုတ်မှုတွေကနှစ်ဖက်လုံးကကြီးလို့လည်းလို့သူပြောပါတယ်ဆိုတော့အဲ့ဒါတော့ရှိတယ်ပေါ့နော်ဆိုတော့အဲ့ဒါကိုသူပြောသွားပါတယ
်ဟုတ်ကဲ့နောက်ပြီးတော့သူကအချင်းထောင်တွေကိုလည်းပဲသွားတယ်ဆိုပြီးတော့သွားကြည့်တယ်ဆိုပြီးတော့တိထားရပါတယ်သူအခုပြောတဲ့အထက်မှလည်းပါတယ်ပေါ့နော်ဆိုတော့ဒီနိုင်ငံချင်းသားတွေကို CCP လွတ်ပေးဖို့ဆိုတဲ့ကော်မတီဖွဲ့ထားတာလည်းရှိပါတယ်။အဲ့ဒီအခြေအနေရဲ့ဒုတက်မှုလာလာနဲ့နိုင်ငံချင်းသားတွေလွတ်လာမဲ့အခြေအနေလာလာပေါ်မှာရောသူ့ရဲ့သုံးသက်ချက်ကဘယ်လိုရှိပါလဲခင်ဗျာ
။သူကတော့ဒီနိုင်ငံချင်းသားတွေကိစ္စကိုသူဒုတက်မှုကိုတွေးရလိမ့်မယ်သူ ယုံကြည်တယ်လို့သူပြောတယ်သူကဘာလဲနိုင်ရှိပြောတယ်ဆိုတော့ဒီအရင်တစ်ခေါက်လာတယ်ဒီအခုတစ်ခေါက်လာတဲ့ကြားထဲမှာအရင်တစ်ခေါက်ကသူသွားတွေ့ခင်မလွတ်သေးတဲ့လူတချို့အခုဒီတစ်ခေါက်ပြန်ရောက်တဲ့အခါမှာသူလွတ်လာတာကိုတွေ့ရတယ်အဲတော့ရှိပါလဲအဲ့လိုပဲထပ်ပြီးလွတ်ရောက်လာတာတွေကိုတွေ့ရလိမ့်မယ်ဆိုတဲ့သဘောမျိုးသူပြောပါတယ
်ဟုတ်ကဲ့အခုသူခီးစဉ်က9ရက်6ရက်ပေါ့နော်ဒီခီးစဉ်တစ်ခုလုံးမှာသူဒီမြန်မာနိုင်ငံရဲ့အခြေအနေရရလူခွင့်ရေးပေါ့ဝင်အခြေအနေနဲ့ပတ်သက်ပြီးတော့သူရဲ့ဒီရေပုံရခြုံငုံသုံးသက်ချက်ပေါ့အဲ့ဒီခြုံငုံသုံးသက်ချက်နောက်ခီးစဉ်ပေါ်မှာသူရဲ့သဘောထားအဲ့ဒါနဲ့ပတ်သက်လို့ရောဗာတိရပါလေ
ခီးစဉ်ပေါ်မှာသူခြုံငုံသုံးသက်ချက်ကတော့ထောက်ဆောင်နိုင်ပေါ့နော်ဒီလူခွင့်ရေးအခြေအနေတိုးတက်ဖို့ကတော့ဒီနိုင်ငံကစံနှုန်းစံထားရင်လည်းအညီဖြစ်အောင်ကတော့ဒီလူနေသေးတယ်ပေါ့နော်ဒါပေမဲ့အရင်နဲ့ဆိုင်ရင်ဒီတော့တင်တော့တိုးတက်မှုအရေးရောက်နေတွေ့လာရတယ်ကျွန်တော်တို့သူ့အနေနဲ့အတိအမှတ်ပြုရလို့ဒီပြောတယ်သူဒီခီးစဉ်ကတော့ဒီတစ်ခေါက်ခုနကကျွန်တော်ပြောတယ်ဒီတစ်ခေါက်ခီးစဉ်ကတော့သူဒီကချင်ရောရခိုင်ရောဒီရန်ကုန်မြို့ရောသူတော်တော်လေးစုံစမ်းကြည့်ဒီသွားလာကြည့်ရှုခွင့်ဒီနေ့ဖြစ်တွေ့ပြောဆိုခွင့်ရတဲ့အတွက်သူဒီခီးစဉ်အနေနဲ့တော့သူစဉ်းစားအားရတယ်ပေါ့နော်ဒီလုပ်ငန်းသဘောအနေနဲ့ကခုနပြောသလိုပေါ့ဒီသူခီးစဉ်နဲ့ပတ်သက်လို့ကတော့ဒီနေ့ရက်ကနုဆန္ဒနေနဲ့တော့မမီတော့ဒီဘူးဆိုတဲ့ဟာတော့သူပြောပါတယ်အဲ့တော့ဒါလေးကိုအခုစုပေါင်းပြီးတော့ဒီလာမဲ့ဒီကုလသမဂ္ဂလူခွေကောင်စီရဲ့ဒီမလာမှာကျင်းပမဲ့ဒီဖြစ်စဉ်ကျင်းပလို့ရှိတဲ့ဒီကောင်စီအကြီးအကဲမှာဒီကျင်းပမှာဖြစ်တယ်လို့ပြောပါတယ်ဆိုတာ
ဒါကတော့လူခွင့်ရထုကိုစလဲမစ္စတာကင်ဒါနာမြန်မာနိုင်ငံကနေပြန်လည်မထွက်ခွာခင်ရန်ကုန်လေးစိတ်မှာမနေ့ကလောက်ခဲ့တဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA ဝိုင်းတော်သားဥရောနီငင်းကိုကိုကြောကြောသိင်္ဂမင်းမြန်ခဲ့တာဖြစ်ပါလေရှင်88မျိုးဆက်ចောင်းသားကောင်းဆောင်တချို့ရဲ့နော်ဝေးနိုင်ငံခီးစဉ်အကြောင်းကိုမပြောခင်ကချင်ဒုက္ခသည်တွေရေးကိုတစ်ချက်ကလေးကြည့်အောင်ပါရှင်ကချင်လွတ်မြောက်ရေးတပ်မတော် KIA ထိန်းချုပ်တဲ့နယ်မြေကကချင်စစ်ပြေးဒုက္ခသည်စခန်းတွေစီကိုကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီတွေဒီရက်ပိုင်းတွင်ရောက်လာနိုင်တယ်လို့ KIA ကပြောကြားလိုက်ပါတယ်တရုတ်မြန်မာနယ်စပ်နဲ့ကချင်ထိန်းချုပ်ရာနယ်မြေတွေမှာစစ်ပြေးဒုက္ခသည်ဥယျာဉ်ဟာ9000ကျော်သွားပြီလို့ပြောပါရယ်ကချင်ပြည်နယ်တွင်နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့ KIA ပြောခွင့်ရပုဂ္ဂိုလ်ကိုမေးမြန်းထားတဲ့မတ်စုမွန်ကဆက်ပြီးတော့ပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါ KIO ထိန်းချုပ်နယ်မြေဖြစ်တဲ့ကချင်ပြည်နယ်လိုက်စာမြို့ကိုကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီပေးရေး UNOCHA ရဲ့အကူအညီပေးရေးရင်နှန်းတွေဟာဒီတရက်နှစ်ရက်ထဲမှာရောက်ရှိလာနိုင်တယ်ဆိုတဲ့သတင်းစကားကို KIO ကရရှိထားတယ်လို့ KIO ပြောခွင့်ရကပြောပါရယ်ဒါပေမဲ့အခုချိန်ထိတော့လိုက်စာမြို့တွေကိုအကူအညီပေးရေးအဖွဲ့တွေဝင်ရောက်လာခြင်းတော့မရှိသေးဘူးလို့လည်း KIO ပြောခွင့်ရဦးလန်နန်းကပြောပါရယ်
ဒီ UNOCHA အဖွဲ့အနေပြီးတော့ဒီလိုက်စာဘက်ကလည်းသူတို့လာမယ်ဆိုတဲ့သတင်းတွေကထုတ်ဖော်တာမျိုးရှိတယ်။နောက်ပြီးဖကန်ဘက်မှာရှိတဲ့ဒုက္ခတွေပါလေသူတို့တွားပြီးတော့အကူအညီပေးပါမယ်ဆိုတဲ့ဒီထုတ်ဖော်ချက်တွေရှိတယ်။ကျွန်တော်တိရတဲ့လောက်ဒီနေ့ထိတော့ဒီလိုက်စာဖက်ကူလာတဲ့ပြင်သားတွေကထွက်မလာသေးဘူး။ဒါပေမဲ့ဒီတရက်နှစ်ရက်တော့တွေ့မှာသူတို့ထွက်လာအောင်ကြိုးစားမယ်ဆိုတဲ့သတင်းပါတာမျိုးတော့သူတို့ရတယ်ခင်ဗျာ။
ဖေဖော်ဝါရီလဆန်းမိုင်းတို့က KIO နဲ့မြန်မာအစိုးရကိုယ်စားလှယ်ငြိမ်းချမ်းရေးအဖွဲ့တို့တရုတ်နိုင်ငံရွှေလီမြို့မှာတွေ့ဆုံခဲ့ပြီးတဲ့နောက်ပိုင်းမြန်မာအစိုးရကနေကုလသမဂ္ဂအပါအဝင်နိုင်ငံတကာလူသားချင်းစာနာမှုကူညီရေးအဖွဲ့တွေကိုကချင်ပြည်နယ်ထဲကိုတွားရောက်ခွင့်ပေးလိုက်ပါတယ်။အရင်တုန်းကတော့ KIO ထင်းချုံရဒေသတွေကဒုက္ခသည်စခန်းတွေကိုနိုင်ငံတကာကအကူအညီပေးဖို့မှလုံခြုံရေးအကြောင်းပြချက်နဲ့မြန်မာအစိုးရကခွင့်မပြုခဲ့ပါဘူး။အခုဆိုရင်တရုတ်မြန်မာနယ်စပ်နဲ့ကချင်လက်နက်ကိုင်အဖွဲ့တို့ထိန်းချုပ်ရာနယ်မြေတွေမှာစစ်ပြေးဒုက္ခသည်ဥယျာဉ်ဟာ9000ကျော်ဖြစ်သွားပြီးနေအိမ်ဆွန့်ခွာပြီးတော့ဘေးလွတ်ရာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေရဲ့စားနပ်ရိက္ခာနဲ့လုံခြုံရေးအတွက်စိုးရိမ်ပွေရာအခြေအနေမှာရှိနေပါတယ်
အဲအားလုံးကျတို့ရှင်းနေချုပ်ကြည့်လိုက်မယ်ဆိုတော့ခဏတော့ကြော်တယ်ခင်ဗျာတရုတ်နယ်စပ်တခြားမှာရှိတဲ့ဒုက္ခဒေသခံတွေကမကပဲနဲ့ဒီအတွင်းပိုင်းမှာရှိတဲ့အစိုးရထိန်းချုပ်နေမြေမဟုတ်တဲ့တမဟာတိဒေတာတို့နောက်ပြီးတော့ဒီတန်ရင်ငားဒေတာတို့ခွင်မှာရှိတဲ့ဒုက္ခတွေဒီအားလုံးပေါင်းလိုက်တော့ခဏတော့ကြော်ပါတယ်ခင်ဗျာတချို့ဒီသွာလာရေးခက်ခဲတဲ့ဒေတာမှာရှိတဲ့ဒုက္ခတွေတွေကတော့တော်တော်များများဒီစာရေးတောက်ရေးတာမကဒီသူရဲ့လုံခြုံရေးပေါ့ဗျာလုံခြုံရေးဆိုတဲ့နေရာမှာဘူနေရေးထိုင်ရကိစ္စအပါအများကြီးအခက်ခဲတော့ရှိပါသေးတယ်ခင်ဗျာ
ဒီလဖေဖော်ဝါရီလ20ရက်နေ့မှာတော့ထိုင်းနိုင်ငံထဲမှာညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံမှုရှိသလို KIO အနေနဲ့ကတော့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေနဲ့နှစ်ဖက်စီရေးတင်းမာမှုတွေလျှော့ချနိုင်မှုနဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုလှုပ်ဆောင်နိုင်မှုဆောင်ရွက်နေတယ်လို့KIO ပြောခွင့်ရဦးလန်နန်းကပြောပါတယ်
ထိုင်းမှာတွေ့မဲ့ကိစ္စတော့ UNFC အဖွဲ့နဲ့ဒီလ20ရက်မှာထိုင်းမှာတွေ့ကြမယ်ဆိုတဲ့သတင်းတော်ရတယ်ခင်ဗျာဦးအောင်မင်းနဲ့ပြည်စုံမှုကလည်းဒါဆက်ပြီးလုပ်ရမယ်ကိစ္စအပိုင်းတွေပါဒါမဲ့ဘယ်တော့ပဲရှင်းထုတ်မယ်ဆိုတဲ့ကိစ္စတော့ဒါအတ္တမတာမျိုးတော့မရှိနိုင်သေးဘူးခင်ဗျာပြီးတော့တွေ့ပါပါ
မ မြန်မာအစိုးရကိုယ်စားလှယ်အဖြစ်နဲ့ဦးအောင်မင်းဦးဆောင်တဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့လှုပ်ဆောင်နေချိန်မှာတမတော်ကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်ရဲ့ကချင်ငြိမ်းချမ်းရေးအတွက်အချိန်မရွေးလာရောက်ဆွေးနွေးနိုင်ပါတယ်ဆိုတဲ့ကမ်းလှမ်းချက်အပေါ်တော့နားမလည်ဘူးလို့ KIO ကပြောပါတယ်
။ဟိုအစိုးရအဖွဲ့နဲ့ကနေပြီးတော့ဒီဦးအောင်မင်းကိုသူတို့ကိုယ်စားလှယ်နဲ့သူတို့ကိုတတ်မှတ်ထားတာရှိတယ်ဒါကြောင့်မဒီဥအောင်မြင့်ဖွဲ့နဲ့ကျွန်တော်တို့ဒီတွေ့တဲ့ကိစ္စတွေမှာတွေ့နေကြတယ်ခင်ဗျာကာကွယ်ရေးဦးစီးချုပ်ကနေပြီးတော့တိုင်းရဲ့ပြောဆိုတာမျိုးဆိုတော့ဒါဘယ်လိုရွေချက်နဲ့ပြောတယ်ဆိုတာကျွန်တော်နားမလည်ဘူးခင်ဗျာ
ပြီးတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့ငြိမ်းချမ်းရေးမှာဝင်ရောက်လှုပ်ဆောင်ပေးပါမယ်ဆိုတဲ့ပြည်ထောင်စုနေကကန့်လန့်ချက်အပေါ်မှာတော့ကချင်အရေးနဲ့ပတ်သက်ပြီးတိုင်းနိုင်ငံလုံးအရေးဖြစ်တဲ့အတွက်အားလုံးကပါဝင်နိုင်ပြီးဘယ်သူ့ကောင်မှအကူအညီတောင်းမှာမဟုတ်တယ်လို့ဘယ်သူ့ကောင်မှလည်းကန့်သက်ထားမှာမဟုတ်ဘူးလို့ KIO ကပြောပါတယ်
။အဲကျွန်တော်ကတော့အများအားပြောပြီးတာဒီကျွန်တော်ပြည်တွင်းမှာရှိတဲ့ဒီအဖွဲ့အစည်းလူပုဂ္ဂိုလ်တွေကိုဘယ်သူပါဝင်ကြပါဆိုပြီးတော့ကျွန်တော်ဖိတ်ကြားတာမျိုးအကူအညီတောင်းတာမျိုးတော့ကျွန်တော်လုံးမဟုတ်ဘူးဆိုတော့ကျွန်တော်ပြောပြီးသားပါ။ဒါကြောင့်မို့ဒီအရေးမှာကချင်ရေးစုပဲမဲ့ဒီကိစ္စဟာပြည်တွင်းတဏ္ဍာလုံးတဲ့ဆိုင်တဲ့တက်ဆိုင်တဲ့အရေးဖြစ်တယ်တိုင်းသားအရေးဖြစ်တယ်ဒီကိစ္စပေါ်မှာအလုံးကပါဝင်နိုင်တယ်ပါဝင်ဆောင်ရွက်နိုင်တယ်ဒုက္ကမမပါဝင်ရမဆွေးနွေးရဆိုပြီးတော့ကျွန်တော်ကန့်တပ်ပြင်ထားပြတော့မရှိဘူးခင်ဗျ
ကချင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်တို့ဒီရက်ပိုင်းမှာတော့တိုက်ပွဲတွေငြိမ်သက်သွားပေမဲ့နှစ်ဖက်စလုံးကအသင့်စစ်ပြင်ထားတဲ့အနေအထားမှာရှိတယ်လို့လည်း KIO ကပြောပါတယ
်အဲဒီရက်ပိုင်းမှာတော့တိုက်ခိုက်မှုဒီကမရှိတော့လူရောပါသွားတာမျိုးတော့ရှိတယ်ဒါပေမဲ့အခြေအနေတင်ငင်သွားလို့ပြောလို့မရဘူးအလုံးကဒီရှစ်တန်းမှာတတ်ခန်းနေတာခုနှစ်တခုဒီနည်းကကရှိတော့တင်မာမှုတော့ရှိသေးတယ်ခင်ဗျာ
ဒီအပိုင်းအတွင်းမှာကချင်ပြည်နယ်တဲကိုကုလသမဂ္ဂလူခွင့်ရအထူးကိုယ်စားလှယ်သွားရောက်ခဲ့ပေမဲ့ KIO တာဝန်ရှိသူတွေနဲ့တွေ့ဆုံခြင်းသတင်းစကားပါခြင်းလုံးဝမရှိခဲ့သလို KIO ထိန်းချုပ်ရာဒုက္ခသည်စခန်းနေစီကိုလည်းရောက်မလာခဲ့ဘူးလို့ KIO ဘက်ကပြောပါတယ်ရှင်
ဒါကတော့ကချင်စစ်ပြည်ဒုက္ခသည်တွေအနေနဲ့စာနာမှုအကူအညီတွေကိုမျှော်လင့်နေတဲ့အကြောင်းမဆုမွန်ပြပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နော်ဝေးနိုင်ငံကစုပေးပွဲကို88မျိုးဆက်ကျောင်းသားခေါင်းဆောင်တချို့တက်ရောက်ခဲ့တဲ့အကြောင်းပြောပြပါအောင်မရှင်။88မျိုးဆက်ကျောင်းသားခေါင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်နဲ့ကိုပြုံးချိုတို့ဟာနော်ဝေးနိုင်ငံထရွန်ဟိုင်းမြို့မှာကျင်းပနေတဲ့နိုင်ငံတကာကျောင်းသားများငြိမ်းချမ်းရေးစုပေးပွဲကိုတက်ရောက်ခဲ့ပါတယ်။ဒီစုဟာကမ္ဘာတစ်လွှာအာဏာရှင်နိုင်ငံတွေလက်အောက်မှာဖိနှိပ်ချုပ်ချယ်ခံနေရတဲ့ဘဝကလွတ်မြောက်ရေးနဲ့ဒီမိုကရေစီရေတို့ကိုငြိမ်းချမ်းစွာတိုက်ပွဲဝင်နေကြတဲ့ကျောင်းသားတွေကိုရွေးချယ်ပြီးတော့ပေးအပ်တဲ့စုလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုစော်ဝင်းလိုက်ကပြောပြထားပါတယ်ရှင်
။နေ့နေ့မှာတစ်ချိန်ကျင်းပတဲ့နိုင်ငံတကာကျောင်းသားများအဖွဲ့ငြိမ်းချမ်းရေးစုပေးပွဲကိုမြန်မာနိုင်ငံက88မျိုးဆက်ကျောင်းသားခေါင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်နဲ့ကိုပြုံးချိုတို့တက်ရောက်နေကြတာဖြစ်ပါတယ်။မြန်မာနိုင်ငံဆက်အာဏာရှင်စနစ်အောက်ကလွတ်မြောက်ရေးဒီမိုကရေစီနဲ့ငြိမ်းချမ်းရေးပေါ်ထွန်းရေးတို့အတွက်ကိုကျိုးစွန်တိုက်ပွဲဝင်ရင်ဖမ်းဆီးထောင်ချခံခဲ့ရတဲ့မြန်မာနိုင်ငံက88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကိုဂုဏ်ပြုတဲ့အနေနဲ့နိုင်ငံတကာကျောင်းသားများငြိမ်းချမ်းရေးအဖွဲ့က2000ခုနှစ်မှာတည်ဆုကိုပေးအပ်ခဲ့တာဖြစ်ပါတယ်။သူ့ကိုစုပေးအပ်ခံရတဲ့နှစ်မှာအကျင့်ကြခံရတဲ့အတွက်ကိုရန်စုတက်မြူနိုင်ခဲ့ပဲအခုမှလူကိုရန်စုလက်ခံရယူနိုင်တယ်လို့ကိုမင်းကိုနိုင်ကပြောပါတယ
်ကျွန်တော်ဟာ2000ခုနှစ်ပေါ့ကျွန်တော်ထောင်ထဲမှာ13နှစ်လောက်ကြာပြီးတော့မှကြာတဲ့အချိန်မှာရခဲ့တဲ့စုကိုကျွန်တော်လက်ခံယူရတယ်တချိန်တုန်းကတော့ဒါမဖြစ်နိုင်ဘူးလို့ထင်ပါပေါ့အခုတော့လက်တွေ့အကောင့်ထဲပေါ်လာပြီကျွန်တော်တို့ရဲ့စိတ်ကူးကျွန်တော်တို့ရဲ့အိမ်မက်တွေကတကယ်ဖြစ်ခဲ့တယ်ဆိုတော့ကျွန်တော်တက်တည်ပြနိုင်တယ်အချိန်နောက်ထဲမှာစစ်တေအကြာကြီးဖြစ်နေတဲ့အချိန်လဲပြူလူလူနီဖြစ်နေတဲ့အချိန်မှာဒီကျောင်းသားငြိမ်းချမ်းရေးစုဟာကျွန်တော်တို့အတွက်အကောင်းဆုံးပူနိုင်ခဲ့တဲ့ဖေးမှနိုင်ခဲ့တဲ့လက်ဖြစ်နေတယ်အဲ့ဒါကိုကျွန်တော်ပြောပါတယ်ပြီးတော့ဒီစိတ်တွေဒီလိုအပြန်အလှန်သူရှိညီညွတ်တဲ့စိတ်တွေနဲ့ပဲသွားမယ်ဆိုရင်ကျွန်တော်တို့ရဲ့လှုပ်ရှားမှုခါကျွန်တော်တို့တံပြိုင်ဆူရမယ်တေးဖြစ်လိမ့်မယ်ကျွန်တော်တို့ပန်းနိုင်ကိုအတူတူကြည့်တဲ့ချတဲ့အခါမှာဒီကျောင်းသားငြိမ်းချမ်းရေးစုကျောင်းသားတွေရဲ့ငြိမ်းချမ်းရေးလှုပ်ရှားမှုဆိုတဲ့တချင်းကိုတံပြိုင်ဆူပြီးတော့ကြည့်တက်သွားကြမယ်လို့ကျွန်တော်အကြမ်းတော်ဒီလိုပြောခဲ့တယ်
တောက်ကြနေညမှာကျင်းပတဲ့စုရွေးချယ်ပွဲမှာပဲသူ့ကို2000ခုနှစ်ကချီးမြှင့်ခဲ့တဲ့ဒီစုကိုကိုမင်းကိုနိုင်ကလက်ခံရယူခဲ့တာဖြစ်ပါတယ်။ဒီနေ့အတွက်စုပေးဖို့ရွေးချယ်ခံရတဲ့အီရန်နိုင်ငံကကျောင်းသားခေါင်းဆောင်မာဂျစ်ဆာဗာလီဟာလည်းအရင်ကိုမင်းကိုနိုင်စုပေးအပ်ခံရတော့ကအခြေအနေလိုပဲလက်ရှိမှာအီရန်နိုင်ငံမှာအကျဉ်းကျခံနေရတာကြောင့်သူ့ကိုယ်စားအခမ်းအနားမှာစကားပြောပေးခဲ့တယ်လို့ကိုမင်းကိုနိုင်ကပြောပါတယ်။ဒီစုကိုတော့အာဏာရှင်တွေလက်အောက်မှာဖိနှိပ်ချုပ်ချယ်ခံနေရတဲ့ဘဝကလွတ်မြောက်ရေးနဲ့ဒီမိုကရေစီရရှိရေးတို့ကိုငြင်းချမ်းစွာတိုက်ပွဲဝင်နေကြတဲ့ចောင်းသားတွေကိုပေးအပ်တဲ့စုလည်းဖြစ်ပါတယ
်အဓိကကတော့ចောင်းသားကိုအများစုပေးပါတယ်အဲ့ဒီចောင်းသားတွေကလက်ရှိအာဏာရှင်စနစ်အောက်တွေမှာရုံးကန်လှုပ်ရှားတိုက်ပွဲဝင်နေရတဲ့သူတွေကိုပေးအပ်ခြင်းနဲ့များပါတယ်များပါပွဲမှာတော့နိုင်ငံပေါင်း116နိုင်ငံကចောင်းသားကိုယ်စားလှယ်တက်လာကြတာပါအဲ့ဒီပွဲမှာတိုင်ခင်မှာလည်းကျွန်တော်တို့မိတုပ်တွေနဲ့အဲ့ဒီမြို့တစ်မြို့လုံးကိုလှည့်ပြီးတော့ညဘက်မှာ ကျောင်းသားညီညာရေးမိတို့ကံပြီးတော့ကြီးတက်ပွဲကျင်းပပါတယ်မိတို့ဟာညီညာရေးကိုကုစားပြုပါတယ်ခင်ဗျာ
သူတို့အနေနဲ့အခုလိုနိုင်ငံတကာကျောင်းသားတွေလွတ်လပ်စွာလှုပ်ရှားနိုင်ကြတဲ့အခြေအနေတွေကိုတွေ့မြင်ရတာကြောင့်ဒီအတွေ့အကြုံတွေကိုမြန်မာနိုင်ငံမှာပြန်လည်မျှဝေနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်း88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုပြုံးချိုကပြောပါတယ
်အဲဒီဘက်နိုင်ငံတွေရဲ့သူတို့ဟိုလူမှုနေထိုင်ရေးဘဝတွေနဲ့ဒီလို social activities တွေအားဆိုလို့ရှိရင်တော်တော်လေးကိုလုပ်ပိုင်ခွင့်ရရှိနေတဲ့အနေအထားမှာတွေ့ရတဲ့အပြင်ကိုအဲကျောင်းသားအဖွဲ့အစည်းတွေရဲ့လှုပ်ဆောင်မှုကလည်းတော်တော်ခရီးရောက်နေပြီးအားရစရာရှိတယ်လွတ်လပ်မှုတွေအပြည့်အဝရှိနေတာကိုတွေ့ရတယ်အဲ့ဒီအပြင်ကိုဒီနိုင်ငံမှာရှိရဲ့ကျောင်းသားတွေကနေပြီးတော့နိုင်ငံတကာညီညွတ်ရေးအတွက်ဝိုင်းဝန်းပြီးတော့နီးလည်းနေရှာရှာကြတာပူးပေါင်းဆောင်ရွက်ကြတာနောက်ပြီးတော့တကောင်အလုံးမှာရှိတဲ့ကျောင်းသားတွေကိုဖိတ်ခေါ်ပြီးတဲ့အခါမှာသူတို့ရဲ့အင်မတန်ကြီးမားတဲ့ပြန်နဲ့အဲကိုရကြီးတခုပေါ်ဆောင်ပြီးတဲ့ခါမှာရေရှည်မှာပူပေါင်းဆောင်ရွက်ဖို့တနည်းနဲ့နေစာနေကြတယ်အဲ့တော့ကျွန်တော်တို့ဒီရောက်လာတဲ့ခါကျတော့အတွေ့အကြုံဒီဟိုပြန်ပြီးတော့ကျွန်တော်တို့မျှဝေနိုင်မယ်အဲ့ဒီအတွေ့အကြုံတွေကနေကောင်းတဲ့လှုပ်ဆောင်မှုတွေကျွန်တော်တို့ဟိုဆောင်ရွက်နိုင်အောင်နီးလည်းနေရှာဖွေနိုင်တယ်အဝင်းဝိုင်းအရာတော့ကျိုးပန်းဆောင်ရွက်မှုတွေအရာနောက်ပြီးတော့သူတို့ဒဏ္ဍာပိုင်ဆိုင်မှုတွေရောဖွံ့ဖြိုးတိုးတက်မှုတွေရောကွာခြားမှုရှိတဲ့ဆိုပေမဲ့အဲကျွန်တော်တို့ရဲ့ရေရှည်ပူပေါင်းဆောင်ရွက်မဲ့စိတ်ဓာတ်တွေကတော့အတူတူပဲဆိုတာဒီမှာသွားတွေ့ရတယ်
88မျိုးဆက်ကျောင်းသားကောင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်နဲ့ကိုပြုံးချိုတို့ဟာစနေနေ့ညမှာထရဟိုင်းမြို့မှာရှိတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံပြီးတော့တနင်္ဂနွေနေ့မှာအော်စလိုမြို့ကိုခီးဆက်မှာဖြစ်ပြီးအဲ့ဒီမှာနော်ဝေနိုင်ငံရဲ့ဝန်ကြီးဌာနအရာရှိတွေနဲ့တွေ့ဆုံမှာဖြစ်တဲ့အပြင်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်အင်္ဂါနေ့မှာတော့ပြင်သစ်နိုင်ငံကိုခီးဆက်မှာဖြစ်ပြီးတော့အဲ့ဒီကနေမှဒိမတ်နိုင်ငံကိုဆက်သွားကြမှာဖြစ်ပါတယ်သူတို့ရဲ့ခီးစဉ်တွင်ပြင်သစ်နဲ့ဒိမတ်နိုင်ငံကနိုင်ငံရဲ့ဝန်ကြီးဌာနအရာရှိတွေနဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့သိရပါတယ်ခင်ဗျာ
ဒါကတော့နော်ဝေနိုင်ငံမှာကျင်းပခဲ့တဲ့နိုင်ငံတကာကျောင်းသားများညီညွတ်ရေးစုပေးပွဲကို88မျိုးဆက်ကျောင်းသားခေါင်းဆောင်တို့တက်ရောက်ခဲ့တဲ့အကြောင်းကိုစောဝင်းလိုင်းပြောပြသွားခဲ့တာဖြစ်ပါတယ်ရှင် VOA ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်
ရရှိခင်မြန်မာနိုင်ငံမှာလက်ရှိဖြစ်ထွန်းနေတဲ့ပြုပြင်ပြောင်းလဲရေးဟာကြံကပနိုင်ငံတချို့မှလို့အာဏာရှင်စနစ်ကိုလုံးဝတွန်းလှန်ဖြူဖျက်ပြီးမှစတင်လိုက်တာမဟုတ်ဘဲစနေဟောင်းနဲ့ညှိနှိုင်းပြီးပြောင်းလဲလာတယ်ဆိုရင်မှားမယ်မဟုတ်ပါဘူးဒီလိုထူးခြားတဲ့ပြောင်းလဲမှုပုံစံဟာတိုင်းပြည်အတွက်ကောင်းကျိုးဆုဖြစ်တွေဘယ်လိုရှိနိုင်တယ်လို့ထင်ကြပါသလဲဂုလာမဲစနေညတိုက်ရိုက်လှိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှိခင်ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax နံပါတ် 2323255552 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်တဲ့သောရရှင်တွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ရှင်တွေနေနဲ့အင်္ဂါနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်ပါရရှင်။ VOA ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရယ်။မကြာခင်မှာတော့ထိတ်တဲရောက်နေတဲ့သတင်းတွေနဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်နဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အမျိုးသမီးကဏ္ဍနဲ့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုပြန်လည်ထုတ်လွှင့်ပေးသွားဖို့ရှိပါရယ်ရှင်။VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်ကြည့်ရှုနားဆင်လို့ရပါတယ်ရှင်။ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းအဲ့ဒီ Internet စာမျက်နှာမှာကြည့်ရှုနိုင်တယ်လို့သတင်းနဲ့သတင်းဆောင်မတွေကိုလည်းမြန်မာလိုဖတ်ရှုနိုင်အောင်စီစဉ်ထားပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း9နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ24 32 40နဲ့လိုင်းလံမီတာ190တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီခွဲအထိလိုင်းဒို16 19နဲ့24မီတာတွေမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25 32အပြင်လိုင်းလံမီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကို9နာရီအစီအစဉ်ပြည်ပြည်ချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို www.voanews.com/burmese မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
တော်ရရှင်တို့ခုနဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့ February 19ရက်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 kHz 11123ညာလိုင်းနိုမီတာ32 kHz 9325နဲ့လိုင်းနိုမီတာ40 kHz 9433ညာတို့ကနေထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်မြန်မာနိုင်ငံမှာအပြောင်းအလဲတချို့ရှိလာတယ်လို့နိုင်ငံတကာကမြင်နေကြပေမဲ့လူခွင့်ရေးလှုပ်ရှားသူတွေကတော့ဘယ်လိုပြောဆိုကြပါသလဲ။
အိမ်အောင်စုစီးရင်တွေကိုလည်းလိန်လေပြီးသူတို့ရေးသွားတယ်ဒါပေမဲ့ကလေးရဲ့အခုကျောင်းမွေးတက်ကလေးနဲ့အိမ်အောင်စုစီးရင်အမှား9ရက်3,995ဖြစ်နေတယ
်ကလေးစစ်သားစုဆောင်မှုတွေရှိနေစေဖြစ်တဲ့အကြောင်းမကြခင်မှာနားဆင်ရပါမယ်ရှင်ဒီနောက်မှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့မြမရေးသုံးသက်ချက်စီစဉ်တဲ့အမျိုးသမီးကဏ္ဍကိုလည်းနားဆင်ရဖို့ရှိသလိုမနေ့ကနေ့ထုတ်လွှင့်ပေးနေကြဖြစ်တဲ့ American Style Indian 3နှုံးအင်္ဂလိပ်သင်ကန်းစာစီစဉ်တွေကိုလည်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒါအပြင်ကမ္ဘာတဝန်းဖြစ်ပျက်နေတဲ့နောက်ဆုံးရသတင်းတွေကိုလည်းကြေညာပေးအောင်ပါပါရှင်။ဒီစီစဉ်တွေထဲကမှာအခုရင်ဆုံးတော့မြန်မာနိုင်ငံကကလေးစစ်သားစုဆောင်းမှုအခြေအနေဘယ်လိုရှိသလဲဆိုတာကိုကြည့်အောင်ပါရှင်။သမ္မတဦးသိန်းစိန်ဦးဆောင်တဲ့အရသာအစိုးရတက်လာပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာအပြောင်းလဲတွေမြင်တွေ့လာရပေမဲ့လူခွင့်ရေချိုးဖောက်မှုတွေကတော့ဆက်ရှိနေဆဲဖြစ်ပါတယ်။ဒီထက်ကကလေးစစ်သားစုဆောင်းမှုတွေဟာမြန်မာနိုင်ငံတွင်းမှာဆက်လက်ဖြစ်ပွားနေသလိုအသက်မပြည့်သေးတဲ့ကလေးတွေကိုစစ်တပ်ထဲကနေပြန်ခေါ်ထုတ်တဲ့အခါမှာလည်းအခက်အခဲများစွာနဲ့ကြုံတွေ့ရတယ်လို့လူခွင့်ရေလှုပ်ရှားသူတွေကပြောပါတယ်။ဒါ့အပြင်ပဲခူးတိုင်းကြောက်ကြီးမြို့နယ်တွေကစစ်သားစုဆောင်းခံရတဲ့ကလေးတွေနဲ့ပတ်သက်ပြီး NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုလာရောက်တိုင်တန်းမှုတွေလည်းရှိနေပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ပဲခူးတိုင်းကြောက်ကြီးမြို့နယ်ထဲမှာကလေးစစ်သားစုဆောင်းမှုတွေဆက်ရှိနေသေးတယ်လို့အထောက်အထားအပြည့်စုံနဲ့ပြပြီးအသက်မပြည့်သေးသူတွေကိုစစ်တပ်ကနေထုတ်ယူဖို့အတွက်အခက်ခဲနေတယ်ဆိုပြီးလူခွင့်ရေးလှုပ်ရှားသူလည်းဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကြောက်ကြီးမြို့နယ်အတွင်းမှလည်းဖြစ်တဲ့ကိုတင်ဆန်းဦးကပြောပါတယ်
။ဟိုကျွန်တော်တို့ကြောက်ကြီးမှာကလေးစစ်သားတွေအများကြီးရှိသေးတယ်။အခုကခမရ900နဲ့ကြောက်မဲကချမ်းပြည်မြောက်ပိုင်းပေါ့နော်။ကိုပိုင်နံပါတ်ကတာဝန်မှုမြေဆောင်465389အောင်သူဆိုးတဲ့တပ်သားနာမည်အဘအမည်ကဥတီဦးအမိရတော်တန်းသေးသူ့ခေါ်ရတာငါဟောပေါ့ပမာသူ့ရဲ့မွေးတက်ကလေးက9/3/1995အဲ့ဒါသူကကျွန်တော်ကြောက်ကြီးမျိုးနဲ့ဇော်တိညွာမှနေအဲ့ဒါကိုဘူမူးတယောက်ကခေါ်သွားပြီးတော့သူအလုပ်နဲ့ဆိုပြီးခေါ်ပါပြီစစ်တပ်တဲ့တွင်လာတာအခုရက်နဲ့မှသူက17နှစ်တောင်မပြည့်သေးဘူးလေမိဘနဲ့အဆက်အသွယ်ရတယ်ကျွန်တော်အိုက်တက်ကဘူကြီးနဲ့လဲကျွန်တော်အဲ900နှစ်ကဘူကြီးနဲ့လဲဟိုဇော်မျိုးဆိုတာနဲ့လဲကျွန်တော်စကားပြောရတယ်ဒါပေမဲ့သူတို့ကဒီက၆ခံစာတွေပြီးတယ်ဒီကကလေးကြီးရဲ့အကြောင်း၆ခံစာတို့ဘာတို့အားလုံးပေးလိုက်တဲ့အခါမှာသူတို့ဖြက်စီးပြင်းမှကြောက်လို့
ကလေးနဲ့အဆက်အသွယ်ရပေမဲ့မိသားစုကပြန်ခေါ်နိုင်ဖို့အတွက်စစ်တပ်ကိုကြောက်ရွံ့နေရတဲ့အခြေအနေတွေရှိနေလို့ဆိုပါရယ်
။ဒီပေါ်တော့ကျွန်တော်တို့ကြောက်ကြီးမျိုးနဲ့အိုက်ဇော်တိရွာဆိုရအလှမ်းလဲဝေးတယ်တော်တော်လဲဟိုစစ်တပ်နားမှာနေရတော့သူတို့ကလည်းကြောက်နေကြတာ။ကလေးနဲ့ဆက်သွယ်ဆိုတာသူ့မိဘတွေကအဲ့ဒီခေါ်သွားတဲ့အဲ့ဒီဘူဘူးရဲ့ကတော်တွေကိုမေးလိုက်တော့မှကလေးကစစ်တပ်တွေရောက်သွားပြီတဲ့။နောက်ဒီကကျွန်တော်တို့ဘယ်လိုခေါ်လဲအိမ်တော်စုစီရင်နေကိုလည်းလိန်လေပြီးသူတို့ရေးသွားတယ်။ဒါပေမဲ့ကလေးရဲ့အခုကျောင်းမွေးတက်ကလေးနဲ့အိမ်တော်စုစီရင်အမှားအခုကျွန်တော်ပြောတဲ့9/3/1995ဖြစ်နေတယ်အခုလက်ရှိကကလေးကအဲ့ကျောင်းမွေးတက်ထဲမှာပဲသူ့ခေါ်လာတော့2010တည်းကခေါ်လာတာအတူကအခုအဲ့လက်ကျင်တက်တွေရောက်သွားတယ်လေရောက်သွားတော့မှအခုမှပြန်ပြီးတော့ပြန်တွေ့တာသူမိပါလေကအခု900နှစ်တက်မှာကျောင်းမွေးမှာ
မြန်မာအစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းမှာတော့ပြုပြင်ပြောင်းလဲရေးတွေလှုပ်လာတဲ့အထက်ကကလေးစစ်သားအသုံးပြုမှုနဲ့ပတ်သက်ပြီးအရွယ်မရောက်သေးတဲ့ကလေးတွေစစ်တပ်ထဲမှာအသုံးမပြုဖို့အတွက်အကာအကွယ်ပေးမယ့်အကြောင်းကိုမြန်မာအစိုးရကကုလသမဂ္ဂနဲ့သဘောတူလက်မှတ်ရေးထိုးထားပါတယ်။ဒီနောက်ပိုင်းမှာတော့မြန်မာစစ်တပ်ရဲ့နေမြေအသီးသီးမှာတာဝန်ထမ်းဆောင်နေကြတဲ့တပ်မတော်သားတွေကကလေးစစ်သား42ဦးကိုအစိုးရက ILO ကနေတဆင့်မိဘရက်ချံကိုပြန်လည်အပ်နှံခဲ့ပါတယ်။ဒီထဲမှာပဲခူးတိုင်းကြောက်ကြီးမြို့နယ်ထဲကကလေးနှစ်ဦးဟာလည်းမိဘရက်ထံကိုပြန်လည်ရောက်ရှိလာတယ်လို့သိရပါဗျ။မြန်မာနိုင်ငံမှာပြည်တွင်းစစ်ရှိနေသမျှတော့စစ်တပ်ရဲ့လိုအပ်ချက်အရတပ်သားတွေစုဆောင်းတဲ့အခါမှာကလေးတွေဟာတရားခံတွေဖြစ်လာနိုင်တယ်ဆိုပြီးပြီးခဲ့တဲ့ကချင်စစ်ပွဲအတွင်းမှာစစ်သုံးပန်းဖြစ်ဖမ်းမိလာတဲ့ကလေးတွေကိုရည်ရွယ်ပြီးလူခွင့်ရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။လန်ဒန်အခြေစိုက် Chinese Soldier International အဖွဲ့ကဇန်နဝါရီလအတွင်းကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံမှာကလေးစစ်သားစုဆောင်းမှုတွေရှိနေသေးပဲလို့ဆိုပါရယ် ဒါအပြင်ကလေးစစ်သားအသုံးပြုမှုတွေဟာနိုင်ငံသားလက်နက်ကင်တပ်ဖွဲ့တွေကြားမှာလည်းရှိနေတယ်ဆိုပြီးလူခွင့်ရေးအဖွဲ့အစည်းတွေကတော့တုံ့တက်မှုတွေရှိနေပါတယ်ရှင်။
ပဲမာတရင်ပေပိုကေရာဖြစ်ပါတယ်ရှင်။ဗီအိုအေကနေတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီမနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အခုပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီရှင်။အရင်ဆုံးတော့မြမရေးတုံးသက်ချက်စီစဉ်ကိုနားဆင်ကြပါမယ်။အမေရိကန်ဦးဆောင်တဲ့ကော်ပိုရာကိုစီရေးလေ့ကျင့်မှုမှာလေ့လာသူဖြစ်ဗမာပါ
ထိုင်းနိုင်ငံမှာကျင်းပနေတဲ့ Cobra Go Thai American ပူးတွဲစစ်ရေးလေ့ကျင့်ခန်းမှာမြန်မာစစ်တပ်ကလေ့လာသူ2ဦးဆေးလွတ်ထားပါတယ်ထိုင်းအမေရိကန်ကိုဘရာဂိုးလ်ပူးထွက်စီလေ့ကျင့်ခန်းလုပ်တဲ့အနှစ်30ကျော်ကာလမှာပထမဆုံးအကြိမ်ဗမာစစ်တပ်ကကိုယ်စားလှယ်ဆေးလွတ်တာဖြစ်ပါတယ်အမေရိကန်ဦးဆောင်တဲ့ပူးထွက်စီလေ့ကျင့်ခန်းမှာပါဝင်တယ်ဆိုတာကပဲဗမာစစ်တပ်ရဲ့စစ်သဘောတရား military doctrine ကိုပြတ်ပါရရောက်တယ်လို့မြင်ကြပါတယ်ဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်ကစစ်အာဏာရှင်စနစ်ခိုင်မာအောင်စီးရင်သိမ်းသွင်းရမှာနိုင်ငံခြားအန္တရာယ်ကိုအကြောင်းပြလေရှိပါတယ်ထိုင်းအစိုးရကိုတိုးနဲ့တိုက်ခိုက်တဲ့ဝါရပြန့်ကျက်တွေထဲမှာကိုဘရာဂိုးစည်ရေးလက်ကျင်ခံလဲပါဝင်ခဲ့ပါတယ်။ထိုင်းစစ်ရင်စနပြပွဲလုပ်ပြီးစစ်အာဏာရှင်စနစ်ကိုအားသက်လောင်းခဲ့ပါတယ်။ထိုင်းအသားလက်နက်ကင်တွေကိုနေဆက်မှာခလုံးကွင်းပေးတဲ့ထိုင်းအစိုးရကိုမချေတတ်တာဟာလဲထိုင်းစစ်ရင်လုပ်ရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။ထိုင်းအစိုးရတွေကလဲနေဆက်နေလက်နက်ကင်တိုင်းရင်းသားအဖွဲ့တွေကိုဂျာဂါအင်အားစုအဖြစ်သတ်မှတ်ခဲ့ပါတယ်။
အနာရအစိုးရရဲ့သဘောတရားပေါ်မူတည်ပြီးထမ်းမြန်မာဆက်ဆံရေးမှာအတက်အကျရှိပေမဲ့မြန်မာစစ်သဘောတရားမှာတရုတ်ကိုရန်သူအဖြစ်သတ်မှတ်တဲ့အစဉ်အလာရှိပါတယ်။လွတ်လပ်ရေးရပြီးမကြာမီကွန်မြူနစ်ပုံကံမှုနဲ့ရင်ဆိုင်ရတဲ့ဗမာအစိုးရတပ်ဟာတရုတ်ကွန်မြူနစ်ကိုရန်သူအဖြစ်သတ်မှတ်ပါတယ်။တရုတ်ကျူးကျော်တာကိုနေဆက်မှာ3လခုခံနိုင်မဲ့စစ်တပ်ကိုတီထောင်ဖို့ရည်ရွယ်တဲ့စစ်သဘောတရားရှိခဲ့ပါတယ်။ဒီအယူဆကိုဗိုလ်ချုပ်မောင်မောင်ကအရင်ဆုံးတင်ပြကြောင်းသိရပါတယ်။ဘကဘဗမာကွန်မြူနစ်ကိုတရုတ်ကွန်မြူနစ်ကနှစ်ပေါင်းများစွာနှီးမျိုးစုံနဲ့ကူညီခဲ့တာဟာလည်းမယုံကြည်နိုင်တဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။မဆလခင်မှာတရုတ်တပ်သားတွေဘကဘဘက်ကကူညီတက်ခတ်ခဲ့လို့ဗမာအစိုးရတပ်မှအကြအဆုံများခဲ့ပါတယ်
။အရှေ့မြောက်တိုင်းစစ်ဌာနချုပ်စစ်ဦးစီးဌာနက1999မှာရေးသားတဲ့နယ်မြေလုံခြုံရေးစီမံချက်မှာလည်းတရုတ်ကိုရန်သူအဖြစ်သတ်မှတ်ကြောင်း2010မတ်လ15ရက်နေ့ထုတ်ရှမ်းတန်တော်စစ်မှာပေါ်ပြပါတယ်။ဗမာစစ်အစိုးရဟာတရုတ်အကူအညီရယူခဲ့တာ9နှစ်ရှိပြီဖြစ်ပေမဲ့အရှိတမြောက်တိုင်းမှုဗိုလ်ချုပ်တင်ငွေကတော့အရင်ကစစ်သဘောတရားအတိုင်းတရုတ်ကိုရန်သူအဖြစ်သတ်မှတ်ထားပါတယ်။မဟာဗျူဟာလိုအပ်ချက်အရမြန်မာပြည်ကိုတရုတ်ကသိမ်းပိုက်ဖို့ကြိုးစားမယ်ဆိုရင်မီချီနာလာရှိုနဲ့ချိန်တုံစားတဲ့လမ်းကြောင်းတွေကဝင်လာနိုင်တယ်လို့တွက်ထားပါတယ်။ဒါကြောင့်ဒီဒေသမှာရှိတဲ့အပြစ်ရအဖွဲ့ရှစ်ဖွဲ့ကိုနိုင်ငံရေးစစ်ရေးလူမှုရေးနဲ့စီးပွားရေးအရာစီးရင်သိမ်းသွင်းရမယ်လို့ဆိုပါတယ်။နိုင်ငံသားချူချော်မှုတွေကိုတွန်းလှန်ရမှာပြည်သူစစ်ကိုအပြည့်အဝသုံးရမယ်လို့လည်းဆိုပါတယ်
။ရဲတပ်ဖွဲ့မိသားချက်ချင်းကြီးကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်းစစ်တပ်လက်အောက်ခံပြည်သူစစ်စရာတွေကိုညီနောင်အရန်တပ်ဖွဲ့တွေအဖြစ်ဖော်ပြပါတယ်။တရုတ်ချူချော်မှုကိုခုခံတိုက်ခတ်ရမှာမဟာဗျူဟာမှာရေရှည်တိုက်ပွဲအတွက်ပြင်ဆင်ပြီးနီးဗျူဟာမှာတော့ရေဒိုတိုက်ပွဲဖြစ်ရမယ်လို့ဆိုပါတယ်။1969မှာတရုတ်စစ်သား9000ကျော်မြန်မာပြည်မြောက်ပိုင်းဝင်လာပြီးဘကဘဘက်ကကူညီတိုက်ခိုက်ခဲ့လို့အဲ့ဒီနေ့ကအကြများတာကိုဗိုလ်ချုပ်နေဝင်ကိုယ်တိုင်မဆလပါတီညီလာခံမှဝန်ခံမှုပါတယ်။ဒါကြောင့်မို့မိမိအာဏာတည်မြဲရေးအတွက်တရုတ်အကူအညီအများအပြားယူနေတဲ့ဗမာစစ်အစိုးရဟာရေရှည်မှာတရုတ်ကိုအန္တရာယ်လို့အစဉ်လာအတိုင်းမြင်နေတာဖြစ်ပုံရပါတယ်
။မိမျိုးစစ်တပ်ကတို့သူတေတီဒုဗိုလ်မှူးကြီးအောင်ကျော်လှ2004မှာတင်ပြတဲ့346မျက်နှာမြန်မာအမေရိကန်ဆက်ဆံရေးစာတမ်းမှာလည်းတရုတ်ကရန်သူအဖြစ်သတ်မှတ်တဲ့စစ်သဘောတရားကိုဖော်ပြတယ်လို့အဲ့ဒီစာတမ်းကိုရရှိထားသူဘာတီလစ်နာကဆိုပါတယ်။တန်တမာရေးနဲ့စီးပွားရေးမှာတရုတ်ကိုအားကိုးတာဟာအလွန်အန္တရာယ်ကြီးမားပြီးတိုင်းပြည်လွတ်လပ်ရေးကိုပါထိခိုက်နိုင်တယ်လို့သုံးသပ်ပါတယ်တဲ့။စစ်အစိုးရကိုအပြည်ပြည်ဆိုင်ရာကလက်ခံနိုင်တဲ့အစိုးရမျိုးနဲ့အစားထိုးနိုင်မယ်ဆိုရင်စစ်တပ်အနေနဲ့လမ်းစဉ်သစ်ချမှတ်ရတာပိုပြီးလွယ်ကူလိမ့်မယ်လို့အောင်ကျော်လှရဲ့စာရမ်းမှာဖော်ပြပါတယ်တဲ့ဒီသဘောတရားဘက်ကကြည့်မယ်ဆိုရင်တရုတ်အားကိုးမှုကိုလျှော့ချပြီးအမေရိကန်နဲ့ဆက်ဆံရေးကောင်းမွန်လာအောင်အရတားတပိုင်းအစိုးရကိုစစ်တပ်ကဖွဲ့စည်းလိုက်တာလို့ပြောရပါလိမ့်မယ်အရတားတပိုင်းအစိုးရပေါ်ထွက်လာတာဟာဗမာစစ်တပ်ရဲ့မဟာဗျူဟာတစ်ခုလိုဖြစ်နေပါတယ် democracy နိုင်ငံတွေဥဆောင်တဲ့ရွှေမွေဟောက်ပူးတွဲစိတ်ရေးလေ့ကျင့်ခန်းမှာမြန်မာပါဝင်လာတာဟာတရုတ်ကိုကြီးမိကူအားထားတာမျိုးမလိုလားကြောင့်ဗမာစစ်တပ်ကပြတ်တာတာဖြစ်ပါတယ်တရုတ်အကူအညီနဲ့အသက်ဆက်ခဲ့တာကိုအန်ဒီရဲလို့မြင်ပြီးဒီမိုကရေစီနိုင်ငံတွေနဲ့လက်တွဲဖို့ကြိုးစားတာဖြစ်ပုံရပါတယ်ခင်ဗျာ
ခင်ရဲ့မြမရေတုံးတက်ချက်စီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုစနေနေ့ညနေပိုင်းမှာ ਨੇ တနင်္ဂနွေနေ့မနေ့ခင်းတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ဒီလဖေဖော်ဝါရီလဟာလူမဲသမိုင်းဝင်လာဖြစ်ပါတယ်ဒါကြောင့်အာဖရိကနယ်ပွားအမေရိကန်နိုင်ငံသားတွေရဲ့စွမ်းဆောင်ချက်တွေနဲ့ပြည်သူအခွင့်အရေးလှုပ်ရှားမှုမိခင်ကြီးရဲ့လို့သမိုင်းတင်ခြင်းခံရသူရိုဆာပက်စ်ရဲ့အကြောင်းကိုအခုထုတ်လွှင့်ပေးမယ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကတင်ဆက်ထားပါတယ်ရှင
် I had not planned to get arrested I had planned to do without having to end up in jail but when I had to face
မနီနေအဲ့ဒီနေ့ကအဖမ်းခံမှုရည်ဝဲပြီးလုတာတော့မဟုတ်ပါဘူးထောင်ထဲမသွားရဘဲနဲ့လုံနိုင်မှုရည်ဝဲခဲ့ပါတယ်ဒါပေမဲ့လို့ကျမဖန်ခံမှုဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအနှိမ်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပူပြီးခံလီပူပြီးအနှိမ်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွဲလွန်လေပြီဖြစ်တဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်ဒီလဖေဖော်ဝါရီလကိုအမေရိကန်မှာ Black History Month လူမဲသမိုင်းတင်လာဖြစ်တတ်မှတ်ထားတဲ့အတွက်ကြောင့်လေရိုဇာပါ့ခ်ရဲ့အသားရောင်ခွဲခြားမှုအဆုံးသတ်ရေးသမိုင်းတင်ကျူးပေါင်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါလူမဲသမိုင်းတင်လာစခဲ့တာကတော့1915ခုကဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်မှာတတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါဟာဗတ်ဂျွန်စန်ဘုရားသမိုင်းရှင်ကာတဂျီဝစ်စနစ်တခြားအထင်ကအာဖရိကနယ်ပွားအမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုအတိမှပြုဖို့1986ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေကာရဝပြုခဲ့တာလည်းဖြစ်ပါတယ်အာဖရိကနယ်ပွားအမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အချင်းရှားဆုံးပုံကိုယ်ဒီနှစ်တူးလို့ဆိုရမှာပါအချင်းကတော့လွန်ခဲ့တဲ့58နှစ်ဖြစ်တဲ့1955ခုဒီဇင်ဘာလတရနေ့ကပဲဖြစ်ပါတယ်ထိုစဉ်အသက်42နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချက်မှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ် Montgomery မြို့မှာဘတ်စကားဒီဇင်ပေါ်မှာလိုက်ပါလာပြီးလူပြူတူအုပ်တွေနေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
် Well, four of us were involved in that section of the bus and then occupied the seat with me.
အဲ့ဒီဘတ်ကားပေါ်မှာကျမတို့လူမဲ၄ဦးရှိခဲ့ပါတယ်တဦးကပြင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီး၂ဦးထိုင်နေကြပါတယ်ဘတ်ကားရတော့လူပြူအမျိုးသား၂ဦးတက်လာပြီးသူကမတ်တပ်ရနေရတယ်သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်ကျမကတော့ဖယ်မပေးဘူးအဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့ခုလိုမခံရနိုင်ဖြစ်လို့အခန်းရဲခဲ့တာဖြစ်တယ်လို့ Rosa Parks ကပြောခဲ့တာကတော့
Well I had work and I can't say I wasn't tired but that
ကျမကအလုပ်ပြင်းမှန်းပြီးပြန်လာတာဒါပေမဲ့ကျမပြင်းမှန်းလို့ဘတ်ကားပေါ်မှာခုံနေရကနေထပေးဖို့ညှင်းခဲ့တာတော့မဟုတ်ပါဘူးကျမအနေနဲ့ကျမကတန်ရန်တန်ကြီးဘတ်ကားကပြီးပြီးစီးတာမို့လို့လေကျမထပေးစရာအကြောင်းရှိဘူးလို့ကျမယုံကြည်ပါတယ်ဒါအပြင်ကျမကိုခုလိုခွဲခြားဆက်ဆံတာမျိုးကိုလေကျမမခံတော့ဘူးလို့ဆုံးဖြတ်တဲ့အတွက်အခုလိုဘတ်စကားပေါ်မှာခုံနေရကိုမဖယ်ပေးခဲ့တာပါလို့ Rosa Parks ကပြောခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ racial segregation လို့ခေါ်တဲ့အသားရောင်ခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ထိုးစင်ကခီးသွွားရမှာလ လူပြူကရှီတန်းခုံလူမဲတွေကနောက်တန်းခုံတွေမှာထိုင်ကြရပြီးလူပြူတွေအတွက်ရှီတန်းခုံတွေမှာနေရာမရှိရင်နောက်တန်းခုံမှာလူမဲတွေကဖယ်ပေးကြရတာဖြစ်ပါတယ်ဒါကိုရိုဇာပါ့ခ်စ်ကဆန့်ကျင်ခဲ့တာပါအလားတူပဲကျောင်းတွေစားတောက်ဆိုင်တွေရုပ်ရှင်တွေစသဖြင့်မှာလေလူပြူနဲ့လူမဲတွေကိုခွဲခြားဆက်ဆံထားတာပါရိုဇာပါ့ခ်စ်ရဲ့မွန်ဂိုမရီမြို့ကလေးမှာဒီအသားရောင်ခွဲခြားတဲ့စနစ်ကို
ပါစကာရီဗမာတခြားလူမဲအမျိုးသမီးတွေကအခံခဲ့လို့အဖန်ခံခဲ့ကြရတာတွေလည်းရှိခဲ့ပါတယ်ဒါပေမဲ့လို့လေဒီတခါရိုဇာပါ့ခ်စ်အဖန်ခံခဲ့ရတော့လူမဲလူအဖွဲ့အစည်းကဒီဖြစ်ရကိုမခံတော့တဲ့အတွက်သူ့နောက်မှာဝိုင်းပြီးရပ်တည်ပေးခဲ့ကြပါတယ်ရိုဇာပါ့ခ်စ်ကတော့အလုပ်ပြုတ်ခဲ့ပြီးအဲလဘမ်မာမှာအလုပ်ရှာမရတဲ့အတွက်ကြောင့်လေသူနဲ့သူ့ခင်မွန်းဟာဒီထရိုက်မြို့ကိုပြောင
ထို့သဖြင့်ထိုးစဉ်ကပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာခေါင်းဆောင်ဖြစ်တက်လာသူကတော့တရားဟောဆရာဒေါက်တာမာတင်လူသကင်းပဲဖြစ်ပါတယ်။ထိုးစဉ်လူမျိုးလူမျိုးခွဲခြားမှုဆက်ဆံရေးအဆုံးသတ်ဖို့ငြိမ်းချမ်းစွာတိုက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့သူဒေါက်တာကင်းပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်။
အများပြည်သူအသုံးပြုတဲ့တေယူပို့ဆောင်ရေးမော်တော်ယာဉ်တွေရထားတွေပေါ်မှာအသားရောင်ခွဲခြားမှုစနစ်ဟာတစ်နှစ်အဆုံးသမှာပါ။ဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်။အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့အခါမှာကျွန်တော်တို့တိုက်ခါရှိရှိတည်တည်ငြိမ်ငြိမ်ဆင်ခြင်တုံတရားရှိရှိနဲ့ရင်ဆိုင်ကြပါစို့။ဒေ
Martin Luther King aro lout jan khan kya ba re. Rosa Parks ha 1980 khu ni mya naw pai ma le ata yang khwa cha mu tai phi lu sha mu twe set le saung ywe khe de lu Detroit myo ma lu mae lu nge di ate mu win chang a chan pi thana ko le phwin le pi kya ba re. Khu lo dan du khu yin ya shi mu twe tu bwa ma ma na ma ni chou ba mu twe chang 1990 khu ni ma thu sin tamara Bill Clinton ga
Rosa Parks ignited the most significant social movement in modern America.
Rosa Parks, kite American tamai ma athin kya a cha so lu mu ye pyaung le phaw saung mu ko sa tin pe kae tu ba. Pyu rin sit phit si kae de a chaung yin lwe a song tat si bu ဖွဲ့စည်းပုံ အခြေခံ ဥပဒေပြင်ဆင်ချက် 73 14 နဲ့ 15 တို့မှာပြည့်ရထားတဲ့ကတိတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါ နောက်နှစ်ပေါင်း 90 ကျော်အောင်ပဲရိုဆာပါ့ခ်စာတချိန်ကဗစကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော်လွန်ပြီးတခြားဒန်းတူအခွင့်အရေးရပိုင်ခွင့်အတွက်ကြိုးပမ်းပေးခဲ့သူဖြစ်တာမို့သူ့ကိုသမရကချီးမြှင့်တဲ့လွတ်မြောက်မှုစုတစိမ့်အပြင်ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်း
လွတ်မြောက်မှုရှူတစိမ့်စုသူ့ကိုချီးမြှင့်ပါတယ်ရိုဇာပါ့ခ်စ်ဟာ2005ခုအောက်တိုဘာလ22ရက်နေ့အသက်62နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်ထိုစဉ်သူ့ရဲ့ဇာပနအခမ်းအနားကိုတက်ရောက်ခဲ့တဲ့သမ္မတဘာရက်အိုဘားမားအမှတ်တရပြောခဲ့တာကိုလေပြန်ပြောင်းကျင်ပြလိုပါတယ်
We honor this woman Rosa Parks by finding within ourselves the courage to do
ကျွန်တော်တို့ဒီကနေ့ကာရဝပြုတဲ့အမျိုးသမီးကြီးဟာနိုင်ငံရေးယာရုလက်ကင်ထားသူမဟုတ်ပါဘူး ကျွန်တော်တို့ဟာထက်တန်းလွာသတင်းတွေမှာဖော်ပြခံရသူလည်းမဟုတ်ပါဘူးထိတ်တန်းတက်သူကဘွဲရသူတူလည်းမဟုတ်ပါဘူးသူ့ဘဝအများပိုင်းမှာသူဟာဆက်ချုပ်စားခဲ့သူဟာဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့သမိုင်းကိုပြုစုခဲ့တဲ့အခါမှာတော့ဒီအေးဆေးဆေးနေတတ်တဲ့အမျိုးသမီးရဲ့အမိဟာလွတ်တော်အမတ်တွေတမရရဲ့အမိတွေမေသွားတာမှသူ့အမိကိုတော့အမြဲတမ်းရနေကြမှာပါရိုဇာပါ့ခ်စ်ကိုကာရဝပြုခဲ့သူနောက Rosa
Parks and Nene, they mwe swabe, Jibya Tata at the big raga, Coco go, Lumia on Lojabo, Surababe.
Tanguya, said Dungu, Ferrila, Lieni ma, Mupagedu, Rosa Parks, ha, Kuda, Deshi, Tinshine, a dead ya, Pimaba. Dajang, Dinim ma, do a dead ya, beat it, a tame up ye, Rosa Parks to say gango, Sadai Gigani, Towe Yoncha, give a jump in Piai.
ဒီဒရင်ပါရဲ့မြို့မြကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်။
because it only serves to make me more determined to achieve my final goal. And I come back even stronger.
ဒလလတန်စီစဉ်တင်ဆက်တဲ့မြို့သမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကို VOE Internet ဆာမျက်နှာဖြစ်တဲ့ bamis.voenews.com မှာပြန်လည်နားဆင်နိုင်ပါတယ်မကြခင်မှာမနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်နဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကြေညာပေးသွားမှာဖြစ်ပါတယ်ရှင်အခုတော့လာမယ့်အင်္ဂါနေ့ညထုတ်လွှင့်မယ့်ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုတည်ပေးပါရစေရှင်
ရရှိမြက်နာမြန်မာနိုင်ငံအချင်းထောင်တွေထဲမှာကြန့်ရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေကပြန်လွတ်ပေးတဲ့နိုင်ငံရေးအကျဉ်းသားစီစီရေးကော်မတီတစ်ခုကိုအခုလအစောပိုင်းမှာဖွဲ့စည်းလိုက်ပါတယ်။ဒါဟာအစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကြားမှာဒီနိုင်ငံရေးအကျဉ်းသားအဖြစ်သတ်မှတ်မှုကွာခြားချက်တွေရှိနေတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ဘလူးလူတွေကိုနိုင်ငံရေးအကျဉ်းသားအဖြစ်သတ်မှတ်ကြတာပါလဲဆိုတော့သရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က2392318554ဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့လို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
သောရရှင်တွေအနေနဲ့လာမယ့်အင်္ဂါနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးပါဝင်ဆွေးနွေးမင်းမြလာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။ VOA ကနေဆက်ပြီးတော့အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ February 18ရက်တနင်္ဂနွေနေ့မနေ့အတွက် American Style Indian 3နှုန်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။ဒေါ်လာလာတန်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
idiom အသုံးကတော့
dance to someone's tune
ဖြစ်ပါတယ်စာလုံးပေါင်းက dance dance ကကတာ to someone apostrophe s someone's ကတူတူတယောက်ရဲ့လို့လုံးောက်ဒီပေးရပြီး tune tune ကတေးသွားဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပေးကတော့လူတူတူယောက်ရဲ့တန်စင်တေးသွားကိုလိုက်ပြီးကရတဲ့သဘောမျိုးဖြစ်ပါတယ်။ကျမတို့မြန်မာမှာလည်းစင်တူယိုမဖြစ်တဲ့ကျိုးဆွဲရလိုက်ကရတယ်ဆိုတဲ့အသုံးရှိတာတော်ရရှိများအသိပါ။ဆိုလိုတာကတော့ကိုယ်ကိုခိုင်းတာကိုယ်ကလိုက်လို့ရတဲ့ဘဝမျိုးထိုင်ဆိုထိုင်ထဆိုထရတဲ့ဘဝမျိုးဖြစ်ပါတယ်။ဒါဟာလေကြောက်လို့ပြန်မပြောရဲလို့အများအပြားဖြစ်တတ်ကြပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Scrooby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ Mr. Smith is the main shareholder in our company. So, the board of directors usually dances to his tune.
Mr. Smith ဟာကျွန်တော်တို့ company မှာအစုရှယ်အများဆုံးပိုင်တာ။ဒါကြောင့် Director ဘုတ်အဖွဲ့ကလည်းအများအပြားသူပြောတာကိုလိုက်လို့ကြရတယ်လို့အထည်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Mr. Smith is the main shareholder in our company. So the board of directors usually dances to his tune.
လူတူပြောတာလူတူခိုင်းတာလူတူရဲ့သဘောထားအရလိုက်ပြီးလုပ်ရတယ်ဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
Dance to someone's tune.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဖေဖော်ဝါရီလ18ရက်တနင်္ဂနွေနေ့မနေ့အတွက် American Style Indian 3 နှုန်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီ Indian တူတွေကိုမနေ့ခင်းတိုင်းအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်တယ်လို့ Indian ရှေတွေကိုလည်းတနင်္လာနေ့နဲ့ကြာသပတေးနေ့ညနေအစီအစဉ်တွေမှာထုတ်လွှင့်ပေးလျက်ရှိပါတယ်ရှင်။ VOA ကနေတနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကို kHz 1139 kHz 935နဲ့ kHz 4433တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါရှင်။အခုတော့2023ခုနှစ်ဖေဖော်ဝါရီလ18ရက်တနင်္ဂနွေနေ့မနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်အေးသနာကျော်ကကြေညာပေးပါအောင်ရှင်။
Pakistan nange anawtaung data ma Shia Muslim ni go pitmat tha pyo bon khwe tai khai lo lu 63 de song pyo lu 2000 ni ba danya ya twa ja le lo Pakistan yet tat phwe ga pyo ma de quarter myo ga Shia re ni mya de niya ma awe rein khloun ne sini ni ga bon khwe ga ya phit ba de te song tu mya su ha Shia Muslim ni phit ja pyo te song tu re de ma a myo tamee re khle re le pa win ne lo a sin myet ye ya shi tu ga so ba de a so ya ga ta myet tha de Sunni apwe de khu phit de Lashkar e Jahanvi ga di phaw khwe mu ko lou saung ga da phit de lo ai apwe pyo yee su kwin shi tu ga pyo cha daw ga ba ye Myanmar nangya myaw pai kachin pi ne ma phit ni de lan na kai pri bakha ri yakai pi ne ma phit paw ni de lu myo yee a chan phat mu ri ne pat tet pi lo so yin mi de lo kula tamaka ye Myanmar nangya sai ya lu khwin yee ko sa le Thomas Ohe Kintana ga pyo lai ba ye မြန်မာနိုင်ငံကိုငားရကြခီးစဉ်ဖြစ်တဲ့လာရောက်ခဲ့တဲ့မစ္စတာကင်တာနာကသူ့ခီးစဉ်နောက်ဆုံးနေ့ကရန်ကုန်လေဆိပ်မှာကျင်းပသွားတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောသွားတာဖြစ်ပါတယ်။မစ္စတာကင်တာနာဟာမြန်မာနိုင်ငံမှာရှိနေစဉ်အတွင်းကချင်းပြည်နယ်ကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ်။မြန်မာသမ္မတဦးသိန်းစင်အစိုးရဟာတိုင်းနာလက်နက်ကိုင်အဖွဲ့တော်တော်များများနဲ့အပြစ်ရစေး ဖြည့်ရှင်းတဲ့နေရာမှာတိုးတက်မှုတွေရှိလာအောင်လှုံ့ဆော်မှုလဲမစ္စတာကင်ဒါနာကမြမအစိုးရကိုတိုက်တွန်းပြောကြားသွားပါတယ်စင်ကာပူနိုင်ငံမှာပြည်ပကအခြေချနေထိုင်သူတွေကိုလက်ခံပေးပြီးတော့နိုင်ငံရဲ့လူဦးရေကိုတိုးမြှင့်မှုအစီအစဉ်ကိုဆန့်ကျင်တဲ့အနေနဲ့ရှာရှာပါပါအစိုးရဆန့်ကျင်ဆန္ဒပြပွဲမှာလူပေါင်းထောင်ပေါင်းများစွာပါဝင်ဆန္ဒပြခဲ့ပါတယ်လက်ရှိလူဦးရေ 5.3 သန်းကနေပြီးတော့30ရာခိုင်နှုန်းတိုးမြင့်မဲ့အစိုးရရဲ့အစီအစဉ်ကိုဆန့်ကျင်တဲ့ကြွေးကြော်သံတွေဟစ်ကြွေးမကျင်းတဲ့ကြောင်ရေးထားတဲ့ဆိုင်းဘုတ်တွေကန်ဆောင်ပြီးတော့မိုးရေရေတဲ့ရေထဲမှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်လက်ရှိအာဏာရ People's Action Party ကဒီအစီအစဉ်အစိုးပြုချက်မူကြမ်းကိုဇန်နဝါရီလတော့မူဝါဒရေးရာစာဆောင်မှာဖော်ပြခဲ့တာဖြစ်ပါတယ်ရှင်VOA American တန်ကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါဦးမယ်။အီရန်နိုင်ငံဟာနျူကလ িয়ার လက်နက်တီထွင်မှုမကြိုးစားနေပါဘူး။ဒါပေမဲ့လည်းသူတို့အဲ့လိုမျိုးလှုပ်ဆောင်ခြင်းနဲ့ဆိုရင်ဘယ်နိုင်ငံကမှဒါစီလို့မရပါဘူးလို့အီရန်ရဲ့ဘာသာရေးခေါင်းဆောင်ကြီးအာယာတိုလာအာလီဟာမနီကပြောကြားသွားပါတယ်။အီရန်နိုင်ငံကနိုင်ငံရေးရာကိစ္စရပ်တွေကိုအပြည့်အစုံဆုံးဖြတ်ပေးနိုင်တဲ့အာယာတိုလာအာလီဟာမနီကအီရန်ဟာနျူကလ িয়ার လက်နက်ပပျောက်ရေးကိုထောက်ခံအားပေးနေပါတယ်လို့မနေ့ကစနေနေ့မှာပြောကြားသွားတာဖြစ်ပါတယ်။သူဆိုနျူကလ িয়ার လက်နက်ချုပ်ငြိမ်းအောင်လှုံ့ဆော်ရမယ်လို့ကျွန်ုပ်တို့ယုံကြည်ထားပါတယ်။အနုမျိုးလက်နက်တွေမလိုချင်ပါဘူးလို့မစ္စတာဟာမနီကသူ့ရဲ့အင်တာနက်အစာမျက်နှာမှာမှတ်ချက်ရေးသားထားပါတယ်။ရုရှားနိုင်ငံယူရိုတောင်ပေါ်မှာပောက်ကွဲပြီးတော့ကျသွားတဲ့ကြီးမားတဲ့ဥက္ကာခဲကြီးရဲ့အပိုင်းအစတွေကိုရှာဖွေဖို့အတွက်ရင်းကုန်သမားတွေကရေခဲတမျှအေးတဲ့ရေခဲထဲမှာရှာဖွေခဲ့ပေမဲ့လည်းဘာမှမတွေ့ခဲ့ရဘူးလို့ရုရှားအာဏာပိုင်တွေကပြောကြားသွားပါတယ်။တောက်ကြနေကအလေးချိန်၁၀တန်းလောက်ရှိတဲ့မီးဆွဲလောင်နေတဲ့ဥက္ကာခဲကြီးကကောင်းငင်ထဲကနေပြီးတော့နျူကလ িয়ার ဘုံးအလုံး20အားနဲ့ပြုတ်ကျပောက်ကွဲခဲ့လို့ရုရှားနိုင်ငံမှာလူ1100ကျော်ဒဏ်ရာရသွားခဲ့ရပါတယ်။အင်္ဂလန်မှာတော့စနေနေ့ကကစားခဲ့တဲ့ FA ဖလားဘောလုံးပွဲမှာBlackburn Rover အသင်းကအာဆင်နယ်ကို Emirates ခွင်မှာတကူးကိုမရှိနဲ့အနိုင်ရပြီးတော့ Quarter Final ကိုတက်သွားခဲ့ပါတယ်ရှင
်2013ခုနှစ်ဖေဖော်ဝါရီလ18ရက်တနင်္ဂနွေနေ့မနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဲအေးတန်တာကြော်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်ဆက်လက်ထုတ်လွှင့်ပေးမယ့်နိုင်ဝဲအစီအစဉ်မှာတော့မြန်မာနိုင်ငံရဲ့ထူးခြားတဲ့ပြောင်းလဲမှုပုံစံဟာတိုင်းပြည်အတွက်ကောင်းကျိုးဆုပ်ပြည့်ဘလို့ရှိနိုင်မလဲဆိုရက်ပေါ်ဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်နားဆင်ရဖို့ရှိပါတယ်ရှင်